Welcome to the Voice of America in Burmese.
Mingla Shire Menekema, Thorashin Pong, Silent Jita, Shijavadi Kamya. You American Diana Townsangagu, Satamalana Sashia, Tanilani Menekin, Seasonago, Washington DC, Murani, Lanumita, Tonsanid, Liza, Liza, Guruani, Dayak Sadin, Tolini Babi.
ကျွန်တော်ညဝင်းအောင်မာဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်ပါပါ။မင်္ဂလာနံနက်ခင်းပါခင်ဗျာ။အခုမနက်ဖက်နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ကျွန်တော်ဆာမွေဂျီညာသွားမှာဖြစ်ပါတယ်ခင်ဗျာ။ထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗယ်လာဒီမီယာပူတင်တို့ဟာဒီကနေ့နယူးယောက်မြို့မှာတွေ့ဆုံကြဖို့ရှိနေပါတယ်။အမေရိကန်ပြ ီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားရမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီမိုကရေစီကသာလျှင်လွတ်လပ်ပြီးလုံခြုံမှုရှိတဲ့အာမခံချက်ကိုပေးနိုင်မှာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောကြားလိုက်ပါတယ
်။ဒီမှာပြောလို့ရှိပါတယ်ဒီမိုကရေစီဆိုတာပြည်သူလူထုကိုလွတ်လွတ်လပ်လပ်လုံခြုံခြုံနေနိုင်အောင်လို့အာမခံချက်လက်စနစ်ပဲ။
ပါတီထူထောင်ခြင်း28နှစ်ပြည့်ဒေါအောင်ဆန်းစုတီဘာရီပြောတယ်လဲ။ဟွန်ဟန်းမင်းကြီးရောမကောကမထွက်ခွာခင်ဘာရီပြောကြခဲ့တယ်လဲ။စာရာတွေကိုသတင်းတွေအပြီးနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူမြန်မာဒီမိုကရေစီရဲ့ဆွေးနွေးကံမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်ဝှမ်းထူးခြားစံပြစာရာတွေကိုလည်းတင်ဆက်အောင်ပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပါမယ်ခင်ဗျာ
။ပိုယဟမင်းကြီးဖရန်စစ်စာသူ့ရဲ့အမေရိကန်နိုင်ငံခီးစဉ်ရဲ့နောက်ဆုံးရက်ဖြစ်တဲ့တနင်္ဂနွေနေ့မှာဖလော်ရီဒါဒီကမှာညာဖီလာဒါဖီးယားမြို့မှာမြောက်များစွာသောလူလူကြီးရဲ့ရှေ့မှာဝစ်ပြုတ်ဆူတောင်းပွဲကျင်းပခဲ့ပါတယ်။၅ရက်ကြာမနာတမ်းတွားရောက်ခဲ့တဲ့အမေရိကန်ခီးစဉ်ကအမေရိကန်နိုင်ငံသားတွေရဲ့အာယုံစူးစိုက်မှုခံခဲ့ရတယ်လို့သူ့ပေါ်ကိုးကွယ်ယုံကြည်သူတွေအတွက်လည်းစိတ်အားတက်ကြွစေခဲ့ပါတယ်။ဖီလာဒါဖီးယားမြို့လယ်ကောင်မှာရှိတဲ့ဘန်ဂျမင်ဖရန်ကလင်ပတ်ဝေးလမ်းမကြီးတစ်လျှောက်မှာလူတွေနဲ့ပြည့်သိပ်နေခဲ့ပြီးတော့အခုလိုဘာသာရေးဓလိထုံးစံအစဉ်လာရလာရောက်စုဝေးကြတာဟာယနေ့ကမ္ဘာမှာအံ့ဩဖွယ်ရာကောင်းလောက်အောင်ဆွမ်းဆောင်နိုင်မှုဖြစ်တယ်လို့ပိုယဟမင်းကြီးကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်အောင်စုကိုပိုယဟမင်းကြီးလာရောက်ရတဲ့တရားဝင်အကြောင်းရင်းကတော့အမေရိကန်နိုင်ငံအတွင်းမှာပထမဦးဆုံးကျင်းပမဲ့ကမ္ဘာအနှံ့ကခရီးယာမိသားစုတွေရဲ့တွေ့ဆုံပွဲကိုစီစဉ်ကျင်းပဖို့ဖြစ်ပါတယ်။ပိုယဟမင်းကြီးကမိသားစုဘဝနဲ့ပတ်သက်တဲ့မိန့်ခွန်းချက်ကြီးကိုလည်းဟောကြားခဲ့ပါတယ်။အခုအတန်လွှင့်စင်စင်အတွင်းမှာပဲပိုယဟမင်းကြီးဟာအမေရိကန်ပြည်ထောင်စုကနေအီတလီနိုင်ငံရောမမြို့ကိုပြန်လည်ထွက်ခွာဖို့အတွက်လေရင်ပေါ်မှာရောက်ရှိနေပြီဖြစ်ပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံအတွင်းမှာတရင်းနှစ်ပတ်ကြာစုံစမ်းထောက်လှမ်းပြီးအတည်ပြုနိုင်ခဲ့တဲ့အစ္စလာမစ်စွန့်ရောက် IS တွေရဲ့ပြစ်မှတ်တွေကိုပထမဆုံးချိန်လေကြောင်းကနေတိုက်ခိုက်မှုတွေစတင်လိုက်ပြီလို့ပြည်သင့်နိုင်ငံကပြောဆိုလိုက်ပါတယ်။ဆီးရီးယားအရှေ့ပိုင်းက Deir ez-Zor မြို့နားမှာရှိတဲ့ IS စစ်သွေးကြွတွေရဲ့လေ့ကျင့်စခန်းတစ်ခုကိုတိုက်လေရင်6ဆင်းနဲ့ပြစ်ခတ်ခဲ့တယ်လို့ကုလသမဂ္ဂမှသတင်းတောက်တွေကပြင်သစ်သမ္မတဖရန်ဆာအော်လန်ကပြောကြားခဲ့တာပါ။ပြင်သစ်ဝန်ကြီးချုပ်မန်နူယယ်ဗော့စ်ကတော့ပြင်သစ်နိုင်ငံဟာကိုယ့်ကိုယ်ကိုခုခံကာကွယ်တဲ့အနေနဲ့တိုက်ခိုက်နေတာလို့ပြောပါရယ်။အစောပိုင်းတုန်းကလည်းပြင်သစ်သမ္မတဖရန်ဆာအော်လန်ရဲ့ရုံးကနေမနေ့ကတနင်္ဂနွေမနက်ခင်းတိုက်ခိုက်မှုတွေကိုပြင်သစ်တနိုင်ငံတွေကဆောင်ရွက်ခဲ့တာဖြစ်ပြီးအီရန်နဲ့ဆီးရီးယားနိုင်ငံတွင်းကအကြမ်းဖက်သမားတွေရဲ့စခန်းတွေကိုတိုက်ခိုက်ချေမှုန်းနေတဲ့အမေရိကန်ဥဆောင်တဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့တော့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်လို့ပြောဆိုခဲ့ပါတယ်။မနေ့ကတနင်္ဂနွေနေ့အထိပြင်သစ်နိုင်ငံဟာအိန္ဒိယအီရန်နိုင်ငံကဂျီဟတ်စစ်သွေးကြွတွေကိုလေကြောင်းကတိုက်ခိုက်မှုတွေမှသာပါဝင်ခဲ့တာဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း 4,500 လောက်မှပြင်သစ်က 215 ကြိမ်လောက်တိုက်ခိုက်ခဲ့တာပါ။တချိန်တည်းမှာပဲ IS စစ်သွေးကြွတွေကိုတိုက်ခိုက်ရေးအတွက်အီရတ်ကသူဟာဆီးရီးယား၊အီရန်၊ရုရှားတို့နဲ့သတင်းအချက်အလက်တွေဖလှယ်ရေးသဘောတူညီချက်ရပြီလို့ပြောပါရယ်။အီရန်သမ္မတဟူစိန်ရိုဟာနီကလည်းအခုချိန်ဟာဆီးရီးယားကအာနာရှင် asset အစိုးရဘာဆက်လုပ်မယ်ဆိုတာကိုဆွေးနွေးဖို့စောင့်နေသေးပေမယ့်အကြမ်းဖက်သမားတွေကိုချက်ချင်းမောင်းထုတ်နိုင်ဖို့အတွက်အားလုံးအတူတကွလက်တွဲလှုပ်ဆောင်မှရမယ်လို့အမေရိကန်က NPR အသံလွှင့်ဌာနကိုပြောကြားခဲ့ပါရယ်ရှင်။
ဆီးရီးယားနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့ပြည်ပခန့်အရေးဟာတနင်္လာနေ့မှာသမ္မတအမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တစ်နှစ်ဝန်းကျင်ကာလအတွင်းပထမဦးဆုံးချိန်မျက်နှာချင်းဆိုင်တွေ့ဆုံကြတဲ့အခါမှာထိတ်တန့်ဦးစားပေးဆွေးနွေးသွားကြမယ့်အကြောင်းအရာဖြစ်လိမ့်မယ်လို့မျှော်လင့်ရပါတယ်။ခေါင်းဆောင်နှစ်ဦးဟာနယူးယောက်မြို့ကကုလသမဂ္ဂအထွေထွေညီလာခံအပြင်ဘက်မှာအလို့သဘောတွေ့ဆုံကြမှာဖြစ်ပါတယ်။တနင်္လာနေ့မှာ အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားဝန်ကြီးဆာဂျီလက်ဗရော့ဖ်တို့တွေ့ဆုံခဲ့ကြပြီးတော့ဒီလိုတွေ့ဆုံမှုအတွင်းမစ္စတာအိုဘားမားနဲ့မစ္စတာပူတင်တို့ရဲ့ဆွေးနွေးပွဲအတွက်ပြင်ဆင်စရာရှိတာတွေကိုပြင်ဆင်ခဲ့ရတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောဆိုပါတယ်။အတိမ်းဆောင်မခန့်တဲ့အချက်ကတော့ညှိနှိုင်းဆွေးနွေးဆောင်ရွက်မှုတွေပြုလုပ်ဖို့လိုအပ်နေတယ်ဆိုတာပဲဖြစ်တယ်လို့ဝန်ကြီးကယ်ရီကမစ္စတာလက်ဗရော့ဖ်နဲ့တွေ့ဆုံမှုအသွားမှာပြောဆိုသွားပါတယ်။အပြန်လှန်ပြုဝင်လင်းလင်းအမြင့်ချင်းဖလှယ်ရမှာကတော့ဆီးရီးယားနိုင်ငံအတွင်းစစ်ရေးရောနိုင်ငံရေးပါရုရှားကပုံမူပတ်သက်လာတဲ့ကိစ္စပဲဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထိပ်တန်းတာဝန်ရှိသူတဦးကပြောဆိုပါရခင်ဗျာ
IS Islamic စစ်သွေးကြတွေကိုတိုက်ခိုက်ဖို့ Syria, Iran, Russia နိုင်ငံတွေနဲ့စစ်ထောက်လမ်းရေးနဲ့လုံခြုံရေးဆိုင်ရာတရင်အချက်လက်တွေကိုမျှဝေလှုပ်ဆောင်နေတယ်လို့ Iraq အစိုးရကပြောကြားလိုက်ပါတယ်ထောက်လမ်းရေးအဖွဲ့အနေနဲ့အကြမ်းဖက်သမားတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ပြီးသူတို့ရဲ့လှုပ်ဆောင်နိုင်စွမ်းကြဆင်းအောင်အဓိကထားလှုပ်ဆောင်မှာဖြစ်တယ်လို့ Iraq ဝန်ကြီးချုပ် Haider El Abadi ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်အခုလိုအစီအစဉ်တင်းနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေမသိရသေးပေမဲ့ဒေတာရင်းမှာရုရှားရဲ့လွှမ်းမိုးမှုကြီးထွားလာနေတယ်ဆိုတာကတော့ထင်ရှားပါတယ်။ရုရှားကတိုက်လေယာဉ်တွေနဲ့အခြားစစ်ပစ္စည်းတွေကိုဆီးရီးယားနိုင်ငံတဲကလေတပ်အခြေစိုက်စခန်းကိုပို့နေတာဟာအဲ့ဒီနေရာမှာရှိတဲ့ရုရှားရဲ့ပိုင်ဆိုင်မှုတွေကိုကာကွယ်ဖို့စ조사နေတဲ့ပုံဖြစ်နေတယ်လို့အမေရိကန်စစ်ဖက်အရာရှိတွေကပြောပါတယ်။ဒါပေမဲ့လို့ဆီးရီးယားမှာရှိနေတဲ့ရုရှားရဲ့အဓိကရည်ရွယ်ချက်ဟာရှင်းရှင်းလင်းလင်းမရှိသေးဘူးလို့အမေရိကန်နိုင်ငံသားရင်းဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒါအပြင် IS စစ်သွေးကြွတွေကိုချိန်မုံမှု조사အားထုတ်မှုမှာပူးပေါင်းဆောင်ရွက်မှုလိုအပ်နေပေမဲ့ဆီးရီးယား၊ Iran ၊ Russia စတဲ့နိုင်ငံ၃နိုင်ငံပူးပေါင်းထားတဲ့အုပ်စုသစ်ဘက်ကအခုချိန်ထိပါဝင်ပတ်သက်မှုမရှိသေးဘူးလို့ John Kerry ကနယူးယောက်မြို့မှာပြောကြားခဲ့ပါတယ်ရှင
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.9လိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ကတင်လင်းလာနေတဲ့ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဆီးရီးယားနိုင်ငံကနေဂရိနိုင်ငံလီရော့စ်ကျွန်းကိုဥတီသွားတဲ့ရွှေပြောင်းဒုက္ခသည်တွေတင်ဆောင်လာတဲ့ဆက်လီတစည်းဟာတူရကီကံယုံတန်းအလွန်မှာတနင်္ဂနွေနေ့ကနစ်မြုပ်သွားခဲ့ပြီးလေပေါ်ပါဒုက္ခသည်18ဦးရေနစ်သေးဆုံးသွားပါတယ်အသက်ကအင်ကြီးဝတ်ဆင်ထားတဲ့လူအယောက်20ကတော့အသက်ရှင်ကျန်ရှိခဲ့တယ်လို့ဒေတာတွင်းမီဒီယာတွေကပြောပါတယ်တူရကီနိုင်ငံကမ်းစောက်တပ်ကသေဆုံးသွားသူတွေရဲ့လူကောင်းနေနဲ့အသက်မသေးပဲကျန်ရစ်သူတွေကိုရှာဖွေကယ်ဆယ်ခဲ့တာပါနောက်ပြီးတော့သူတို့ကိုရင်ခွဲရင်ကိုခေါ်ဆောင်သွားပြီးတော့သေဆုံးသူတွေကသူတို့ရဲ့ဆွေမျိုးတွေကိုရှာဖွေစေခဲ့တယ်လို့ဆိုပါတယ်10မီတာအရှည်ရှိတဲ့ဆက်လီဟာကံယုံတန်းကနေထွက်ခွာသွားပြီးတော့မကြခင်မှာပဲနစ်မြုပ်သွားတာဖြစ်ပါတယ်။တနင်္ဂနွေနေ့ကရေနစ်တေးဆုံးသွားသူတွေဟာဆက်လီ1 byte ထဲမှာပိတ်မိနေခဲ့ကြတာဖြစ်တယ်လို့တူရကီဒိုဂမ်သတင်းဌာနကပြောပါတယ်။မူဂလာခရိုင်အုပ်ချုပ်ရေးမှူးအမီယာစီဆက်ကတော့ပျောက်ဆုံးနေသူတဦးတယောက်မှမကြံရိုက်ခဲ့တဲ့အကြောင်းဖြစ်ရကိုတူရကီအစိုးရကစုံစမ်းစစ်ဆေးနေပြီဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်ခင်ဗျာ။
အစ္စရေးနိုင်ငံပိုင်နယ်မြေတဲကိုဆီးရီးယားဘက်ကဒုံးကျည်နဲ့ပစ်ခတ်ခဲ့ပြီးတဲ့နောက်မှာဆီးရီးယားစစ်စခန်းတစ်ခုကိုပြန်ပြီးပစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ပြီးခဲ့တဲ့နှစ်ရက်ကအစ္စရေးပိုင်နယ်ထဲကိုကျရောက်ခဲ့တဲ့ဒုံးကျည်တစ်ခုဟာပဋိပက္ခတွေဖြစ်နေတဲ့ဆီးရီးယားနိုင်ငံဘက်ကပစ်ခတ်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ကဆိုပါတယ်။ဒါပေမဲ့ပျက်စီးထိခိုက်မှုတွေတော့မရှိခဲ့ဘူးလို့တော့ပြောပါတယ်။တနင်္ဂနွေနေ့မှာတော့အစ္စရေးကဆီးရီးယားစစ်စခန်းတွေဘက်ကိုအမြောက်နဲ့ပစ်ခတ်ခဲ့တယ်လို့အစ္စရေးဘက်ကပြောပါတယ်။အခုလိုဆီးရီးယားဘက်ကကျူးကျော်တိုက်ခိုက်မှုတွေအတွက်ဆီးရီးယားစစ်တပ်ကတာဝန်ယူဖြေရှင်းရမှာဖြစ်တယ်လို့လည်းအစ္စရေးကပြောပါရယ်ဆီးရီးယားနိုင်ငံရဲ့ပြည်ရင်းစစ်ကာလတစ်လျှောက်လုံးအစ္စရေးနိုင်ငံအနေနဲ့အများအပြားပါဝင်ပတ်သက်မှုမရှိခဲ့ပါဘူးရှင
်ယာနဲ့ချီပြီးရှိတဲ့ IS Islamic စစ်သွေးကြွတွေဟာတနင်္ဂနွေနေ့မနေ့လင်းအားကြီးအချိန်မှာဝေးလံတဲ့နေကြားဒေသမှာရှိတဲ့အဓိကလုံခြုံရေးတပ်စခန်းတွေကိုယူရပြီးတော့အချိန်ကြိုက်တိုက်ခိုက်ခဲ့တယ်လို့အာဖဂန်နစ္စတန်တာဝန်ရှိသူတွေကပြောပါရယ်ဒါဟာလွန်ခဲ့တဲ့လအနည်းငယ်အတွင်းအာဖဂန်နစ္စတန်နိုင်ငံအတွင်း IS စစ်သွေးကြွတွေတစားတဲ့တစားပုံမူအားကောင်းလာနေပြီလို့သတင်းတွေထွက်ပြီးတဲ့နောက် IS အစွန်းရောက်သမားတွေကအာဖဂန်နစ္စတန်တပ်ဖွဲ့တွေကိုပထမအဦးဆုံးကြီးကြီးမားမားတိုက်ခိုက်မှုဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဒီလိုတိုက်ခိုက်မှုပြုလုပ်တဲ့နေရာကတော့ပါကစ္စတန်နိုင်ငံရဲ့နေဆက်နန်ဂါခရိုင်အာချင်မြို့နယ်အတွင်းတောင်ထူတက်တဲ့နေရာပဲဖြစ်ပါတယ်။သတင်းတွေအရအာဖဂန်ရဲတပ်ဖွဲ့ဝင်3ဦးနဲ့စစ်သွေးကြွ85ယောက်တေဆုံးတယ်လို့ဆိုပါတယ်။အာချင်မြို့တော်ဝင်ဟာဂျစ် ဂါလစ်မူဂျာဟစ်ကတော့အစ္စလာမဘတ်မြို့မှာရှိတဲ့ VOA ကိုပြောကြားရမှာလက်နက်ကြီးတွေကင်ဆောင်ထားတဲ့စစ်သွေးကြွအများစုဟာပါကစ္စတန်နိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်
။ဒူတန်ယန်အမည်ပေးထားတဲ့တိုင်ဖုန်းမုန်တိုင်းဟာအင်အားအကောင်းအင်အားကောင်းကောင်းနဲ့ထိုင်ဝမ်နိုင်ငံကိုဦးတည်လာနေပါတယ်။တနင်္ဂနွေနေ့ကအင်အားပိုပြီးကောင်းမွန်လာတဲ့အတွက်ထိုင်ဝမ်ဘက်ကဦးတည်သွားနေတဲ့ဒီမုန်တိုင်းကြောင့်ပြင်းထန်တဲ့လေတိုက်ခိုက်မှုတွေနဲ့မိုးကြီးမှုတွေရှိမယ်လို့သတိပေးချက်ထုတ်ပြန်ထားပါတယ်။ဒေတာစံတော်ချိန်ညနေ 9:00 ခွဲမှာဒူဂျီယန်မုန်တိုင်းဟာတနအီကို317မိုင်လုံးနဲ့ဟူလီယန်ရဲ့အရှိနဲ့အရှိတောင်ဘက်ကိုဗဟိုပြုမှာဖြစ်ပါတယ်ရှင
်။တရင်လာနေမနေ့ဖက်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးဆံမိုးဝင်နဲ့မန်းအင်ဂျင်နိုင်တို့ကပြောပြခဲ့ကြတာပါ။ကျွန်တော်တို့အခုထုတ်လင်းနေတဲ့ဒီအစီအစဉ်ကို VOA Internet ဆောင်မြင်တာဖြစ်တဲ့ burmese@voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ပထမဦးဆုံးတင်ပြချင်တာကပိုယန်မင်းကြီး Francis ဟာသူ့ရဲ့ American ခီးစဉ်နောက်ဆုံးနှစ်အဖြစ်မနေ့တနင်္ဂနွေနေ့တုန်းက Philadelphia မြို့မှာ Roman Catholic ဘုန်းတော်ကြီးတွေနဲ့တွေ့ဆုံပြီးကလေးသူငယ်တွေပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုလုပ်တဲ့ဖုန်းတော်ကြီးတွေနဲ့မကောင်းမှုအကုသိုလ်တွေကိုဖုံးကွယ်ဖို့ကြိုးစားသူတွေမရှိအောင်ကာကွယ်ရေးကိုဆက်လက်လှုပ်ဆောင်ကြဖို့တိုက်တွန်းသွားပါတယ်။ VOA သတင်းတောက် Jeff Costa ရဲ့သတင်းလွှာကိုတင်ပြကြပါမယ်။ဘိုယန်မင်းကြီး Francis က Philadelphia မှာရှိတဲ့သူညအိတ်နားနေရာ St. Charles Borromeo ကျမ်းစာတင်ကျောင်းမှာတရားဟောခဲ့တာပါ။ကက်သလစ်ဖုန်းတော်ကြီးတွေကလိမ်ပိုင်းဆိုင်ရာစော်ကားလိုက်သူတွေနဲ့သူတွေ့ဆုံခဲ့ရပြီးသူတို့ရဲ့မျက်ရည်တွေကိုဖျားသခင်ကတုတ်ပေးပါလိမ့်မယ်လို့ဘုရားမင်းကြီးကပြောတာပါအနိုင်ကျင့်စော်ကားတဲ့ဒီလိုအမှုတွေနဲ့ပတ်သက်လို့ဒီဖျားเจ้าကပုံမှန်လင်းလင်းပြောဆိုဖို့လိုတယ်လို့လည်းသူကထောက်ပြပါတယ
် These cannot be maintained in secret
ဒီလိုကိစ္စမျိုးဟာပြောထားလို့မရနိုင်ပါဘူးဒီကလေးသူငယ်တွေအတွက်အကာအကွယ်ပေးပြီးတော့ပွင့်လင်းမြင်သာမှုရှိရှိနဲ့တာဝန်ယူလှုပ်ဆောင်သွားမလားဆိုတာကိုကျွန်တော်အနေနဲ့သတိထားပြီးစောင့်ကြည့်သွားပါမယ်
မြန်မာ့ခေလူမှုအဖွဲ့အစည်းနဲ့စားသုံးသူဦးစားပေးတဲ့ခေရင်ကျေးမှုတွေကလူလူချင်းဆက်ဆံရမှာရောမိသားစုဆက်ဆံရေးတဘာဝတွေကိုပါလာပြီးရိုက်ခတ်မှုရှိတဲ့အကြောင်းတွေကိုလည်းပိုယဟန်မင်းကြီးကပြောခဲ့ပါတယ်ဒီအချိန်ဟာအခုပြောင်းကာလရဲ့အခက်အခဲဆုံးအချိန်ခါဖြစ်ပြီးခရစ်ယာန်ဘာသာဝင်တွေအနေနဲ့ပူဆွေးဝမ်းနည်းနေရမယ့်အစားကျေးဇူးတော်တရားနဲ့အညီရှေခရီးကိုရှောင်လန်းကြဖို့ပိုယန်မင်းကြီးကတိုက်တွန်းသွားပါတယ
် Cristiano no es Christians are not immune to the changes of their time
ဘာသာတရားပေါ်ယုံကြည်သူဝဲဖြစ်ဖြစ်မယုံကြည်သူတွေကိုဝဲဖြစ်ဖြစ်ဒီအပြောင်းလဲတွေကကျွန်တော်တို့အားလုံးပေါ်ရိုက်ခတ်မှုဖြစ်စေပါတယ်အချိန်ကာလအရဖြစ်လာတဲ့အပြောင်းလဲတွေအတွက်ခရီးယန်ဘာသာဝင်တွေအနေနဲ့ကာကွယ်ဖို့ခံနေရင်စွမ်းအားမရှိကြပါဘူးပြဿနာတွေဖြစ်နိုင်ကြတွေနဲ့ပြည့်နေတဲ့ကဘာကြီးမှာပဲကျွန်တော်တို့နေကြရမှာဖြစ်တယ်လို့ယုံကြည်မှုနဲ့ထုတ်ဖော်ပြောဆိုနေရမှာဖြစ်ပါတယ်
။ပိုယဟန်မင်းကြီးဟာအဲ့ဒီတမားကျန်းစာတင်ကျောင်းကနေ Karen from Hope ဆိုတဲ့ဇာရိတပြုပြင်ရေးအကျဉ်းထောင်ကိုသွားပြီးအကျဉ်းသားတရာလောက်နဲ့တွေ့ဆုံခဲ့ပါတယ်။ Roman Catholic ဖျားเจ้าတွေအနေနဲ့ဒီလိုအကျဉ်းသားတွေအပါအဝင်လူမှုအဖွဲ့အစည်းကစွန့်ပယ်ထားတဲ့ဆင်းရဲသားတွေခွဲခြားဆက်ဆံခံရသူတွေရွှေပြောင်းအခြေချသူတွေပေါ်မိမိတို့အစွမ်းရှိသမျှအချိန်ပေးလှုပ်ဆောင်ကြဖို့ထပ်ခါတလဲလဲတိုက်တွန်းသွားပါတယ်။အကျဉ်းသားတွေကလည်းသူတို့ရဲ့လက်လုပ်ပစ္စည်းတစ်ခုဖြစ်တဲ့ပလင်နဲ့တူတဲ့ကလထိုင်ကြီးတစ်လုံးကိုပုံဟန်မင်းကြီးထံလက်ဆောင်ပေးခဲ့ကြပါတယ်ခင်ဗျာ။ဖီဝေမြန်မာပိုင်းအစီအစဉ်ကတင်းလာနေမနေ့ခင်အစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပဲဖြစ်ပါတယ်ခင်ဗျာအခုတော့ဒေါအောင်ဆန်းစုကြည်နေမြို့မှာဗ ారి ပြောကြားခဲ့တဲ့လဲကြည့်အောင်ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုတီထောင်လာခဲ့တဲ့28နှစ်မြောက်နေ့မှာဟ ோம் လင်းမြို့ကိုရောက်နေတဲ့ပါတီကောင်းဆောင်ဒေါအောင်ဆန်းစုကြည်ကပြည်သူအားလုံးအတွက်လုံခြုံမှုနဲ့လွတ်လပ်မှုကိုပေးနိုင်တဲ့ဒီမိုကရေစီစနစ်လိုအပ်တယ်လို့ပြောကြားသွားပါတယ်NLD အနေနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးအတွက်မမမမရက်တီလှူရှားနိုင်ခဲ့တဲ့လို့လဲကြီးညာချက်မှထုတ်ပြန်ခဲ့ပါတယ်အကြောင်းစုံကိုမိုင်းအင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့28နှစ်တာသက်တမ်းအတွင်းအာဏာရှင်စနစ်ရဲ့ဗိုလ်ကျစိုးမိုးမှုအမျိုးမျိုးကိုအန်တုရှင်ပြိုင်နိုင်ခဲ့ပြီးဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးအတွက်မမမမရက်တီလှူရှားနိုင်ခဲ့တယ်လို့မနေ့ကကြောက်ရွံ့တဲ့ပါတီတီထောင်ချင်း28နှစ်မြောက်နှစ်ပတ်လည်နေ့အတွက်ထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုပြည်သူအကျိုးအတွက်ထူထောင်ခဲ့တာဖြစ်တယ်လို့ ကိုင်းတိုင်းအထက်ပိုင်းကိုမဲဆွယ်စည်းရုံးရေးခီးစဉ်ဖြစ်ရောက်ရှိနေတဲ့ NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကမနေ့ကဟ ோம் လီမြို့လူထုဟောပြောပွဲမှာအခုလိုပြောကြားသွားပါတယ
်။မြန်မာပြည်ကိုပြည်ချင်းခွဲရုပ်ကိုစပြီးထူထောင်ခဲ့တဲ့ဤသို့အကျိုးအတွက်ဆိုပြီးတော့စပြီးထူထောင်ခဲ့တာ။ဒီနိုင်ငံဟာစစ်မှန်တဲ့ဒီမိုကရေစီဆဲပဲပြည်အောင်စုဖြစ်ဖို့အတွက်ဤသူများဟာအခြေခံလူ့ခွင့်ရင်းများအားလုံးရဲ့ပြည်သူတို့အတွက်အဲ့ဒီဟာအတွက်စပြီးထူထောင်တာဖြစ်ပါတယ်။ကျောင်းဖက်ဒရယ်ဒီမိုကရေစီပြည်အောင်စုဆိုတာဒီဘက်တိုင်းလာရဲ့အားလုံးလုံလုံချုံချုံလွတ်လွတ်လပ်လပ်သိချမ်းတဲ့ဘာသာနဲ့ဖွံ့ဖြိုးတိုးတက်နိုင်တဲ့ပြည်အောင်စုကိုဆိုလိုတာဖြစ်ပါတ
ယ်။မြန်မာနိုင်ငံအနာဂတ်အတွက်ဖက်ဒရယ်ပြည်ထောင်စုနဲ့အတူလိုအပ်နေတဲ့ဒီမိုကရေစီစနစ်မှာပြည်သူအားလုံးအတွက်လုံခြုံမှုနဲ့လွတ်လပ်မှုကိုပေးနိုင်တဲ့အာမခံချက်ရှိရမှာဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ်။
ဒါကျမတို့ပြည်သူတွေကိုဒီမိုကရေစီကိုဘာလို့ကျမတို့လိုလားလဲဆိုတာကိုရှင်းပြတဲ့အခါမှာဒီမှာပြောနေရှိပါတယ်ဒီမိုကရေစီဆိုတာပြည်သူလူထုကိုလွတ်လွတ်လပ်လပ်လုံလုံခြုံခြုံနေနိုင်အောင်လို့အမှတ်ခံချက်ရစနစ်ပဲ။ဒါမဲ့ကိုယ်လွတ်လပ်လုံခြုံလို့တခြားလူတွေလည်းလွတ်လပ်လုံခြုံမှုရှိရမယ်ဆိုတော့ကျမတို့ဒီလိုပဲရှင်းပြပါမ
ယ်။ NLD ပါတီရဲ့28နှစ်မြောက်နှစ်ပတ်လည်နေ့ထုတ်ပြန်ကြေညာချက်မှာမြန်မာနိုင်ငံရေးအပြောင်းအလဲကိုအမှန်တကယ်လက်တွေ့ကြကြပြောင်းလဲပေးနိုင်မယ့်နိုင်ငံရေးပါတီဟာလူထုထောက်ခံမှုအပြည့်အဝရထားတဲ့ NLD ပဲဖြစ်တယ်လို့យေတာထားပါတယ်။အခုလာမယ့်နိုဝင်ဘာလရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုအဆုံးဖြတ်ပေးမှာဖြစ်တယ်လို့သူ့ရဲ့သတိတိုင်းအထက်ပိုင်းစီယုံရေးခီးစဉ်အတွင်းခန်းဒီမျိုးမှာပြောကြားသွားပါတယ်
။ဒီကဘာလုံးမှာဒီလိုအရေးပါတဲ့ရွေးကောက်ပွဲမှာပွဲများဟာဖြစ်ခဲ့ပါလေ။ဘာဖြစ်လို့လဲဆိုတော့ဒီရွေးကောက်ပွဲဟာကျမတို့မြန်မာနိုင်ငံရဲ့အနာဂတ်ကိုအဆုံးဖြတ်ပေးမယ့်ရွေးကောက်ပွဲပါနိုင်ငံတစ်နိုင်ငံရဲ့အနာဂတ်ကိုပြတ်ပြတ်သားသားအဆုံးဖြတ်ပေးမယ့်ရွေးကောက်ပွဲမျိုးဆိုတာကဘာမှာတောင်မှဖြစ်ခဲ့ပါလေဒီတော့ကျမတို့ဒီရွေးကောက်ပွဲကိုအများကြီးအလေးနဲ့ထားဖို့လိုပါလေကျမတို့ရဲ့ပြည်ထောင်စုသားအားလုံးကျမတို့တိုင်းရင်းသူတိုင်းရင်းသားများအားလုံးကစည်းစည်းလုံးလုံးနဲ့ဒီရွေးကောက်ပွဲရဲ့အဓိပ္ပာယ်ကိုနားလည်ဖို့လိုပါလေ
29နှစ်တာတတန်းအတွင်း NLD ပါတီထဲမှာလူငယ်မျိုးဆက်တွေကိုလေ့ကျင့်ပြုစုပြောထောင်ပြီးတာဝန်ပေးဖို့အားနည်းချက်တွေရှိခဲ့တယ်လို့မြမအရေးသုံးသက်သူတွေကဝေဖန်ထားပါတယ်။ဒါ့အပြင်အမျိုးသားပြည်လဲတည်မြဲရေးမှာအရေးအကြီးဆုံးဖြစ်တဲ့တက်မတော်နဲ့ညှိနှိုင်းဆွေးနွေးရေးမှာ NLD ဘက်ကအောင်မြင်မှုတွေမရခဲ့ဘူးလို့လည်းထောက်ပြပြောဆိုကြပါတယ်။ဒါပေမဲ့စက်တင်ဘာလ12ရက်နေ့ညကနိုင်ငံတော်ဝန်ကိုရုပ်မြင်သံကြားနဲ့ရေဒီယိုကတစ်ဆင့်ပြောကြားသွားတဲ့ဒေါက်ဆန်းစုကြည်ရဲ့မိကုံးမှာတော့မြန်မာဒီမိုကရေစီအဖွဲ့ချုပ်နဲ့တက်မတော်ကြားတန်တရားတွေဖယ်ရှားပြီးတီထောင်စုအရေးဒီမိုကရေစီအရေးအတွက်အပြန်အလှန်ယုံကြည်လေးစားစွာပူးပေါင်းဆောင်ရွက်လိုကြောင်းအလေးပေးပြောကြားခဲ့ပါတယ်ရှင
်ဒီလိုမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာစီတုံ့ပြန်ထုတ်လွှင့်ပေးသွားမှာပါညနေ6နာရီခွဲကနေ9နာရီအစီအစဉ်အစားညနေ6နာရီကနေ9နာရီအထိတနာရီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့ဒီနေ့ကိုတနာရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 Jewel ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။
ညနေခင်းနေ့မှာ VOA ကတနင်္လာစာထုတ်လွှင့်မဲ့အစီအစဉ်တွေကိုသောရရှင်နဲ့တဝါကြီးစောင့်မျှော်နားဆင်ရမှာပါခင်ဗျာ။အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပါမယ်။လက်ရှိအာဏာရပြည်ခိုင်ပြူပါတီရဲ့ပူတွဲဥက္ကဋ္ဌတာဝန်ယူဒါရကျင်းရွေးကောက်ပွဲမှာပါတီအောင်နိုင်ရေးကိုသာအာယုံစိုက်ထားတယ်လို့ဦးသေးဦးကပြောပါတယ်။သူ့အနေနဲ့တမနာဖြစ်ဖို့အာယုံစိုက်မထားပဲရွေးကောက်ပွဲမှာပြည်ခိုင်ပြူပါတီအနိုင်ရရှိရေးကိုပဲဦးစားပေးလုံဆောင်နေတယ်လို့ VOA မြန်မာပိုင်းနဲ့တည်သက်တွေ့ဆုံမေးမြန်းခန်းမှာပြောကြားသွားတာပါ။သမရဖြစ်လာဖို့ဆိုတာကလည်းပါတီအနိုင်ရတော့မှပါတီကတာဝန်ပေးအပ်တဲ့အပေါ်မူတည်ပါတယ်လို့သူကထပ်မံပြောကြားပါတယ်။ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကပြည်ခိုင်မျိုးပါတီရဲ့ပူးတွဲဥက္ကဋ္ဌဦးသေးဦးကိုမေးမြန်းထားတာကိုဒီတစ်ပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနားဆင်နိုင်ပါပြီ။
ရှင
်မင်္ဂလာပါခင်ဗျာ
ကျွန်တော်တို့ခုလိုမျိုးပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းဌာနချုပ်ပြီးမှလာပြီးတွေ့ဆုံမြင်ယောင်ပြီးတဲ့အတွက်ဒုက္ခထာယူအများကြီးကျေးဇူးတင်ပါတယ်ရှင
်ကျွန်တော်ကလည်းကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါအခုရွေးကောက်ပွဲကလည်းနှိကလာပါပြီနိုဝင်ဘာလ10ရက်နေ့ဆိုတော့လည်းတိတ်မလို့တော့ပါဘူ
းဟုတ်ကဲ့ပါအဲ
့တော့ဒီပြည်ခိုင်ဖြိုးပါတီအနေနဲ့ဒီပါတီဝင်ဥယျာဉ်အားဖြင့်ဆိုရင်တော့တော်တော်လေးများတာပေါ့နော
်ဟုတ်ကဲ့ပါခင်ဗျာ
ဘယ်လောက်လောက်ရှိလဲမသိဘူး 9.9 လောက်ရှိ
အဲကျွန်တော်တို့ 9.9 ဆိုတော့6တန်းနီးပ
ါလောက်ရှိရနော်ဒါပေမဲ့ဒီပြောင်းစုရွေးကောက်ပွဲကော်မရှင်ရဲ့ဒီစီရင်နေအရာကြည့်လိုက်မယ်ဆိုလို့ရှိရင်ကိုယ်စားလောင်းတင်သွင်းတဲ့နေရာမှာဟိုဒုတိယလောက်အဆင့်မှာပဲရှိနေပါတယ်အဲ့ဒါဘာဖြစ်လို့များပါလဲရှင
်အဲ့ဒါကကျွန်တော်တို့တချို့နယ်မြေတွေပေါ့နော်တချို့နယ်မြေတွေမှာအထူးသဖြင့်တိုင်းသားနယ်မြေတွေပါတိုင်းသားနယ်မြေတွေကိုယ်ပိုင်ဥချုပ်ခွင့်ရတိုင်းသားနယ်မြေတွေမှာကကျွန်တော်တို့ဝင်မပြိုင်ဘူး။ဒါဆိုတိုင်းသားတွေအတွက်ကိုကျွန်တော်တို့ပြီးတယ်။ဥပမာဖြင့်ပလောင်ဒေသကျွန်တော်တို့မပြိုင်ပါဘူး။အိုးဒေသမပြိုင်ပါဘူး။နော်အလားတူပဲကျွန်တော်တို့ဝါဒေသမှာကျွန်တော်တို့မပြိုင်ဘူး။ဒါကြောင့်ဒီဥစ္စာတွေကတော့နည်း။အဲဒီဝါဒေသတို့ဘာလို့ဆိုတဲ့နေရာတွေကြတော့သူတို့ပါတီတွေကိုအသီးသီးကိုစားပြုတဲ့ဖွဲ့စည်းထားတဲ့ပြည်ခိုင်မျိုးပါတီမဟုတ်တော့ပါတီများကဝင်ပြိုင်နေတာဒါတီတီချက်ကြောင့်လည်းဒီဥစ္စာနေသွားတယ်လို့ပဲပြောလို့ရ
ဟုတ်ကဲ့ပါဒီရံမုံငွေအနေနဲ့ကြတော့တခြားပါတီတွေနဲ့ရှင်လို့ရှိရင်ဒီပြည်ခိုင်မျိုးပါတီရဲ့ရံမုံကတော့တောင်ဆုံးလို့ပြောရမှာပေါ့နော်အဲ့တော့ဒီရံမုံငွေနဲ့ပတ်သက်ပြီးတော့ဥမာဆိုလို့ရှိရင်ဒီပြည်သူလွှတ်တော်ကိုယ်စားလှယ်လောင်းနေပေါ့နော်တခြားပါတီတွေကဆိုကိုစည်းရိမ်နဲ့ကိုထုတ်ပြီးတော့တင်ညာပါတင်ညာပါတယ်အဲ့တော့ဒီပြည်ခိုင်မျိုးပါတီအနေနဲ့ရောကိုယ်စားလှယ်လောင်းတွေအတွက်ကိုပါတီကအကုန်ကြခံတာပါလားသူတို့တတိပုဂ္ဂလအနေနဲ့ပေးကြရတာပါလား
အဲကျွန်တော်တို့တချို့ပုဂ္ဂိုလ်တွေကတော့ပါတီအနေနဲ့ကတော့အားလုံးအကုန်ကြခံတယ်သို့တော်လည်းပဲကျွန်တော်တို့ကိုယ်စားလှယ်လောင်းတွေရဲ့ဆန္ဒပါပဲကိုယ်စားလှယ်လောင်းတွေတချို့ဆန္ဒအရာတော့ဒီငွေမဟုတ်ဘူးသူတို့ကိုယ်တိုင်ကျွန်တော်သူတို့ကိုယ်တိုင်ကိုယ်ပိုင်ငွေနဲ့ဝင်တဲ့ကိုယ်စားလှယ်တွေလည်းရှိပါတယ်သို့တော်လည်းပဲအခက်အခဲဖြစ်တယ်ပြည်သူအတွက်လည်းပဲဒီကိုယ်စားလှယ်လောင်းတွေအကျိုးပေါ့အကျိုးရှိအောင်လုပ်နိုင်မယ်လို့ပါတီကလည်းယုံကြည်တယ်နော်လက်တွေမှာလည်းလုပ်နိုင်တယ်လို့ဆိုရဲလုံကြည်ုံယုံကြည်ဥသာလက်တွေမှာလည်းလုပ်နိုင်တယ်လို့ကျွန်တော်တို့ယုံကြည်တဲ့လူတွေကိုတော့သူတို့အခက်အခဲရှိတယ်ဆိုကျွန်တော်ပြောပါတယ
်ဟုတ်ကဲ့ပါအခုဒီတက်မတော်သားကိုယ်စားလှယ်တွေပေါ့နော်အများအားနဲ့ငင်းပွားနေကြတာပေါ့လူလူအမြင်နဲ့လည်းအမြင်မကြည်လင်ဘူးပေါ့နော်ဒီတက်မတော်သားကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့ဒီခုတက်မတော်သားကိုယ်စားလှယ်တွေကရှိပြီးသားတက်မတော်သားကိုယ်စားလှယ်တွေပြင်ကိုနောက်ထပ်ထပ်ပြီးတော့တက်မတော်ကနေပြီးတော့နှုတ်ထွက်ပြီးတော့ဒီပြည်ထောင်ပြိုးပါတီတွေကိုဝင်နေပေါ့เนาะအဲ့တော့တရားကျော်ဟိုဘက်ကနေ150လောက်ဟိုစီးရင်တင်သွင်းတဲ့ထဲမှာဒီပါတီကနေပြီးတော့50ကျော်ကျော်လောက်ပဲလက်ခံခဲ့တယ်အဲ့ဒါကြောင့်မလို့ပါတီတွင်းမှာပေါ့လေပဋိပက္ခတွေဖြစ်ခဲ့ရတယ်ဆိုပြီးတော့သတင်းတွေထွက်ပါတယ
်ကျွန်တော်တို့ပထမတစ်ချက်ကတော့ပါတီဆိုတာကပါတီဝင်ဖြစ်ခံယူတယ်ဆိုတော့ကိုယ်တိုင်ယုံမှဖြစ်တယ်ပါတီဖြစ်ဆိုလို့ရှိရင်ခံယူမယ်ဆိုလို့ရှိရင်ဖွဲ့စည်းပုံခြေခံဥပဒေ2008ကသတ်မှတ်ထားတာဝန်ထမ်းမဟုတ်ဘူးအဲ့တော့ဝန်ထမ်းကနေအငြင်းစားယူလာတဲ့ပုဂ္ဂိုလ်တယောက်ဟာနော်ပါတီကိုဝင်နေတယ်ဆိုရင်ကျွန်တော်တို့သူ့မှာတခြားအကြောင်းချက်လည်းမမေ့ရမှရှိဘူးနော်ပြစ်ချက်တွေလည်းမမေ့ရမှရှိဘူးပါတီဝင်တယောက်ဖြစ်ကျွန်တော်တို့လက်ခံနိုင်တဲ့အတိုင်းအတာတရှိတယ်ဆိုရင်ပါတီဝင်ဖြစ်လက်ခံပါတယ်အဲ့နောက်တော့ဒီပုဂ္ဂိုလ်ကကျွန်တော်တို့ပါတီဝင်ဖြစ်လက်ခံပြီးတဲ့အချိန်မှာသူ့ဒီသူ့ရဲ့နယ်မြေဒေသအတွက်ကိုတကယ်အကျိုးရှိနိုင်တယ်အကျိုးရှိအောင်လုပ်နိုင်စွမ်းရှိတယ်ဆိုတော့ပုဂ္ဂိုလ်မျိုးဆိုလို့ရှိရင်လည်းကိုယ်စားလှယ်လောင်းဖြစ်ကျွန်တော်ယူပါတယ်နော်သို့တော်လည်းပဲလာတက်ကလူကြီးကဒီမှာလာပြီးတော့မှတိုးဖောက်အောင်လုပ်ထားမှုပေါ့သူတို့တက်နဲ့မပတ်သက်တော့ဘူးပြင်ဆင်ယူသွားပြီကျွန်တော်လည်းတက်မတော်သားတယောက်ပဲလေအခုကျွန်တော်တက်မတော်နဲ့ကျွန်တော်လည်းမပတ်သက်ဘူးအလားတူပဲသူတို့လည်းပဲနော်တက်မတော်နဲ့တော့မပတ်သက်တော့ဘူးသို့တော်လည်းပဲခင်မင်မှုအတိုင်းတာတော့ရှိမှာပေါ့နော်အလားတူပါပဲနာအစိုးရအဖွဲ့မှာရှိနေတဲ့ပုဂ္ဂိုလ်တချို့ကလည်းပဲအစိုးရအဖွဲ့အလုပ်ကိုနှုတ်ထွက်ပြီးတော့မှကျွန်တော်တို့ပါတီကိုရောက်လာကြတယ်အရောက်လာကြတဲ့အချိန်ကျတော့နော်ရောက်လာကြတဲ့အချိန်ကျတော့သူတို့ဒီတကယ်အကျိုးရှိအောင်လုပ်မယ်။နော်ကျွန်တော်တို့မှာသတ်မှတ်ချက်တွေရှိပါတယ်။ဟိုအဓိကအချက်ကတော့ပါတီရဲ့မူဝါဒလမ်းစဉ်နော်နောက်ပါတီကနေပြီးတော့မှာဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေအားလုံးကနိုင်ငံနဲ့ပြည်သူအတွက်အကျိုးရှိတယ်လို့ယုံရမှာပေါ့သူ။ဒါပါတီဖြစ်ခံယူရမှာပေါ့။ပါတီရဲ့လမ်းညွှန်မှုတွေကိုလည်းသူတို့လက်ခံရမှာပေါ့။အဲ့လိုလိုလူမျိုးစုပါတီဝင်ဖြစ်ကျွန်တော်တို့ခေါ်တယ်။ပါတီဝင်ဖြစ်ဘယ်သူမှမကန့်ကွက်ပါဘူးကျွန်တော်တို့ခေါ်ပါတယ်။ခေါ်ပြီးတဲ့အချိန်ကျတော့ကိုယ်စားလှယ်လောင်းယူတာကတော့အဲ့နမီဒီသားမှာတကယ်အကျိုးရှိအောင်လုပ်နိုင်သလား။နော်သူအချင်းစရိုက်တောင်းပါအကုန်လုံးကျွန်တော်စဉ်းစားတာပေါ့အချက်တွေအများကြီးရှိပါတယ်ကျွန်တော်စီစစ်တဲ့အချက်တွေ။အဲ့ဒီပုံမှာဆိုရင်ကိုယ်စားလှယ်လောင်းဖြစ်ကျွန်တော်ရွေးပါတယ်။ရွေးတဲ့နေရာမှာလည်းပဲကျွန်တော်တို့ပါတီမှာအောက်ခြေမှာချပြပြီးမှနော်ပါတီဝင်ထဲမှာအောက်ခြေမှာချပြတယ်။ချပြပြီးတော့မှကျွန်တော်တို့ရှိမှလည်းတစ်ခါတည်းကျတော့ကျွန်တော်တို့ရွေးထားတဲ့လူလည်းရှိထတာပေါ့။ရှိတာပေါ့။အဲရှိတဲ့လူနဲ့ရှင်ကြည့်။များသောအားဖြင့်တော့သိတဲ့လူတွေပါပဲ။နော်ဇာတိသားတွေများတယ်။အဲ့ဒီဒေသသားတွေများတယ်။ဒေသလားတွေများတဲ့အတွက်ကျွန်တော်ယူတဲ့ပုဂ္ဂိုလ်ကလည်းဒေသသားများတဲ့အတွက်ဒီဒေသကတယောက်နဲ့တယောက်သိနေကြတဲ့အချိန်ကြတော့ ခုနကလုံးကတက်ကပဲဝင်လာလားစူအဖွဲ့ရပဲဝင်လာလားပါတီမှာကျွန်တော်ချပြလိုက်တယ်ချပြလိုက်တဲ့ရှင်ကဒီလူကတော့တော့ပို့ပြီးတင်တော်ပါတယ်လို့ပါတီရဲ့အဆုံးဖြတ်ရတယ်ဒါလည်းကျွန်တော်တို့ကလက်မခံသေးဘူးလူလူအနေထားကိုကျွန်တော်မေးတယ်ဒါကျွန်တော်တို့တရားဝင်တော့မဟုတ်ဘူးပေါ့သို့တော်လည်းပဲလူလူအနေထားကိုလေ့လာကြည့်တယ်အဲလေ့လာကြည့်ပြီးတဲ့အချိန်ကျတော့မှလူလူကလည်းလက်ခံတယ်ဆိုရင်တော့ကျွန်တော်တို့ဒါယူပြီးတာဖြစ်ပါတယ်
ဒီလာမယ့်ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီအနေနဲ့ဘယ်နဲ့ရာခိုင်နှုံးလောက်များနိုင်မယ်လို့မှန်းထားပါလဲရှင်
။အဲကျွန်တော်တို့ရွေးကောက်ပွဲမှာဝင်တယ်ဆိုတဲ့ဥစ္စာကတော့အိမ်ဖြစ်ပဲဝင်မှမလဲ။အားလုံးနိုင်မယ်လို့မှန်းတာပေါ့။သို့တော်လည်းပဲပြည်သူရဲ့အဆုံးဖြတ်ပါပဲ။ပြည်သူတွေကနော်အထူးရွေးကောက်ပွဲနဲ့ပတ်သက်လို့လွတ်လပ်ပြီးတရားမျှတစွာနဲ့နော်လွတ်လပ်ပြီးတရားမျှတစွာနဲ့သူတို့ပေးကျင်တဲ့ကိုယ်စားလှယ်ကိုပေးထပ်ဖို့အရေးကြီးတယ်။ဒါကြောင့်အဲ့ဒီဥစ္စာအတွက်ကျွန်တော်တို့ရှိမှတင်နန်းနေပေးတယ်ပြည်သူတွေကိုပြန်ပြီးရှင်းပြနေတယ်သူတို့ပေးကျင်တဲ့လူကိုပေးဖို့နော်ပေးကျင်တဲ့လူပယ်မဲမဖြစ်ဘဲနဲ့ပေးလို့ရအောင်နောက်တစ်ခုကတော့မဲပေးပိုင်ခွင့်ဆိုတာလူတိုင်းမှာရှိတဲ့နယ်ဘာလို့ဆိုတော့ထူထူရေးကောက်ပွဲမှာပြည်သူတွေမပါဘူးဆိုရင်လည်းမအောင်မြင်နိုင်ဘူးဒါကြောင့်ပြည်သူတိုင်းပါဝင်ဖို့လိုတယ်ဆိုပြီးတော့မှမဲပေးထိုင်မဲပေးခွင့်ရှိတဲ့လူတွေအားလုံးကမဲပေးလို့ရအောင်တချို့ကြတော့အမှတ်ပုံတွေမရှိတာတို့ဘာလို့ဆိုတဲ့ဥစ္စာမျိုးတွေအဒီအတွက်ကိုလည်းပဲကျွန်တော်တို့ကညကျွန်တော်တို့သင်တန်းပေးရတာပေါ့ကျွန်တော်တို့အရင်သင်တန်းပေးတယ်သင်တန်းပေးပြီးကျွန်တော်တို့ပါတီဝင်တွေကနေရာတိုင်းနေရာတိုင်းမှာဒီဥစ္စာဆောင်ရွက်နေကြတယ်ဒါကတော့ပထမတစ်ခုပေါ့เนาะဒုတိယတစ်ခုကြတဲ့အချိန်ကျတော့ရွေးကောက်ပွဲအတွက်တော့မဟုတ်ပါဘူးသူတို့လည်းပဲတချို့လည်းပဲဟိုနားမရှင်းတဲ့အတွက်ဟိုအမြင်မရှင်းဘူးပေါ့လေအဲ့ဒါကဘာလဲဆိုရင်ပါတီတစ်ခုဖြစ်လာပြီဆိုရင်ပါတီပေါ်ယုံရမယ်ညဒုတိယကတော့ယုံတဲ့အတိုင်းလိုက်လုပ်တတ်မယ်မလုပ်နိုင်ရင်လည်းအပေါ်ပဲအဲ့နောက်တစ်ခါကိုယုံတယ်လို့ပါတီဆိုတာဘယ်ပါတီမှလူလူတရားလုံးမဟုတ်ဘူးပြည်သူတရားလုံးဆိုတာဘယ်ပါတီမှမရှိဘူးကျွန်တော်တို့မြန်မာနိုင်ငံမှာတပါတီစနစ်တောင်ရှိတယ်အဲ့ဒီတော့ကလည်းလူလူတရားလုံးမဟုတ်ခဲ့ပါဘူးအခုပါတီတွေအများပြားရှိတဲ့အတွက်ဘယ်ပါတီမှလူလူတရားလုံးမဖြစ်နိုင်ဘူးဒါကြောင့်လူလူတရားလုံးကလိုက်ပါလာအောင်ဆိုရင်စည်းရုံးနေရမှာပဲနော်လိုက်ပါလာအောင်စည်းရုံးနေရမယ်အဲ့စည်းရုံးနေဖို့အတွက်ကိုကျွန်တော်တို့ပါတီတွေအများအားလုပ်ကြတယ်အဲ့ဒါအသင်းဘွားတွေကကျွန်တော်တို့စလုပ်တာ
အခုဟိုအများပြောနေကြတာပေါ့အခုလည်းတင်ရတဲ့ဒရင်တွေမှာရေးနေကြပါတယ်ကဲလို့များပြည်ခိုင်ပြိုးပါတီကနိုင်ခဲ့လို့ရှိရင်ဒုက္ခဥထေဦးအနေနဲ့တမရလုပ်မယ်ဆိုပြီးတော့ပြောတဲ့ဒရင်တွေရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောဗာမြန်မှတ်ချက်ပေးခြင်းပါလဲရှင
်အဲဒီဥစ္စာနဲ့ပတ်သက်လို့ကျွန်တော်တချို့ကပြောပါတယ်တချို့ဆိုတာလှမ်းပြီးပြောကြတယ်ဟိုတင်းကအင်တာဗျူးလုပ်တဲ့အထက်မှာတဲ့နော်ကျွန်တော်ကနိုင်လို့ရှိရင်နော်နိုင်လို့ရှိရင်တမရလုပ်မယ်ဆိုပြီးတော့မှပြောတယ်လို့ပြောပါတယ်ကျွန်တော်တို့ကတော့ဘယ်လိုလဲဆိုရင်ဒီဥစ္စာကအစိုးရကြီးကမေးတယ်မေးခွန်းနေပါနော်အစိုးရကြီးကနိုင်ငံခြားလူတွေလည်းမေးတယ်တန်တပန်တွေလည်းမေးကြတယ်ကျွန်တော်ပြောပြတယ်အဲ့တုန်းကကျွန်တော်ကတော့မလုပ်ဘူးနော်ကျွန်တော်ကတော့မလုပ်ဘူးအခုအချိန်နီးလာတဲ့အချိန်ကျတော့ကျွန်တော်တို့အဲ့တုန်းကလည်းအာယုံစိုက်တဲ့ဥစ္စာကြီးပြည်သူတွေဘာလိုအပ်တယ်လဲလိုအပ်တဲ့ဥစ္စာကိုကိုတက်နေတယ်တော့ဘလို့ဖြည့်ဆည်းပေးရမလဲဒါပဲကျွန်တော်အာယုံစိုက်တယ်အခုနီးလာတဲ့အချိန်ကျတော့လည်းပဲရွေးကောက်ပွဲစည်းဝေးကာလကြာရင်တော့နိုင်ဖို့ပဲအာယုံစိုက်မှာပဲဒါလွဲလို့ခုနလှုပ်ချင်တယ်မလှုပ်ချင်ဘူးဆိုတဲ့ဥစ္စာကျွန်တော်မရှိဘူးနော်အဲ့တော့လှုပ်ချင်နိုင်တယ်လှုပ်လို့မှမရတာပဲသမဏဆိုတော့လှုပ်ချင်နိုင်လို့လို့မရဘူးလေနော်ဒါကျွန်တော်တို့ရဲ့မြန်မာဒလိထုံးစံအရာဆိုလို့ရှိရင်တော့လည်းပဲသူ့အတူဖြစ်နေတာပဲလေဒါတွေကကိုယ်ကံကြမ္မာမပိုင်နဲ့ဘယ်လိုမှမဖြစ်ဘူးနော်နောက်တစ်ခုကတော့ဒီဥစ္စာတွေနဲ့ပတ်သက်လို့နော်ရွေးကောက်ပွဲနိုင်မှဖြစ်မှာဒါကြောင့်ရွေးကောက်ပွဲနိုင်ဖို့အတွက်ကိုကျွန်တော်တို့စူးစမ်းရမယ်နော်ဒါကလွဲလို့ကျွန်တော်တို့ဘာမှမဖြစ်ဘူးဒါပါတီရဲ့သဘောထားပါပဲရွေးကောက်ပွဲနိုင်လာပြီအဲ့ကြလို့ရှိရင်တော့နော်ဘယ်သူလုံးမယ်ဆိုတော့ပါတီကအဆုံးဖြတ်ပြီးမှာပေါ့ဒါဟောတချို့နာမည်ကြီးနေတဲ့ပုဂ္ဂိုလ်တွေတောင်မှကျွန်တော်တို့ဒီလိုပဲပြောတာပဲ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင်ဟ
ုတ်ပါပြီ
မြန်မာဒီမိုကရေစီရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါအစီအစဉ်နောက်ပိုင်းမှာမြန်မာပြည်မှပေးစာများပြည်တွင်းသတင်းသက်သက်ချက်နဲ့ကမ္ဘာတစ်လွှားထူးခြားသတင်းတွေကိုနားဆင်ရဖို့ရှိပါတယ်လိုင်းလိုမီတာ30 40 50တို့ကနေစောင့်မျှော်နားဆင်ပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီမှာစနေကြိမ်မနက်6:00နာရီခွဲရှိပါပြီ။ VOA American Tan ရဲ့တနင်္လာနေ့မနက်ဖြန်အစီအစဉ်လေးကိုမနက်9:00နာရီအထိ line meter 32 40 50နဲ့ line lat 190တို့ကနေဆက်လက်တင်ဆက်သွားပါမယ်။အခုဒုတိယနိုင်ရီဝက်အစီအစဉ်မှာတော့မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းများသတင်းအစီအစဉ်နဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်မှာတော့
2010ယူကော့ဝဲတုံးကကချင်ပြည်နယ်အခြေအနေကိုပြန်ကြည့်ရင်လွတ်လပ်ပြီးတရားမျှတမှုမရှိပါဘူး။အဲ့ဒီအချိန်ကကချင်ပါတီ3ပါတီမှတ်ပုံတင်လျှောက်ထားပါတယ
်။မကြာခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့မအေးသန္တာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
။မင်္ဂလာပါရှင်ဒီလိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြော်ပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ VOA အစီအစဉ်တွေကိုနားဆင်အားပေးပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုပြောပြပေးခြင်းပါတယ်။မျက်စိပိတ်နားပိတ်နေရတဲ့ခစ်တွေကိုကြော်လွန်လာပြီးမလို့ကျေးဇူးတင်ပါတယ် VOA လို့ရေးလာတဲ့မိုဘိုင်းအနေနဲ့တစင်ပို့လာတဲ့သောရရှင်ကတော့သီဟာလိုင်းဖြစ်ပါတယ်
။မျက်စိတွေပိတ်နားတွေပိတ်ခေကာလာတွေမှာ VOA ရဲ့ကျေးဇူးတွေဆက်လို့တော့မကုန်ပါဘူးဗျာ။နားတွေဖွင့်မျက်စိတွေဖွင့်ပေးခဲ့တာကိုစီစဉ်တိုင်းကိုကြိုက်ပါတယ်။ဒါပေမဲ့နားထောင်ရတဲ့အချိန်တော့အားမရဘူးဗျာ။အင်တာနက်ကအမြဲဖွင့်မထားနိုင်တော့ရေဒီယိုလေးကိုပဲအဓိကအားပြုနေရတာပါ။ဗဟုသုတတွေနိုင်ငံရေးအတွေးခေါ်တွေစသည်ဖြင့်နားထောင်လို့ကောင်းတော့ရေဒီယိုလေးပိတ်သွားမှဆိုးတယ်ဗျာ။ဘာပဲဖြစ်ဖြစ်ကျေးဇူးပါပဲ VOA ။
မိုဘိုင်းကနေထုတ်လွှင့်ပေးတာတွေရှိပေမဲ့လည်းအခုချိန်ထိရေဒီယိုကိုပဲအဓိကအားပြုပြီးတော့အသုံးပြုနေရပါတယ်ဆိုပြီးရေးလာတဲ့သောရရှင်သီဟာလိုင်းဖြစ်ပါတယ် Facebook ကနေတဆင်ကျွန်တော်တို့ VOA 1 to 1 သားတွေတော်တော်များများနဲ့မိတ်ဆွေဖြစ်နေတဲ့သောရရှင်ကိုတက်ကတော့နားမထောင်ရတာကြာပြီဖြစ်တဲ့ VOA ကိုအာဘာဒီယာနားထောင်ဖြစ်ပါတယ်ဆိုပြီး Facebook post လေးတစ်ခုအခုလိုမျိုးရေးထားပါတယ်ရှင်
။နားမထောင်ရတာကြာပြီဖြစ်တဲ့ VOA နဲ့မန္တလေး FM ကိုအားရပါရနားထောင်ဖြစ်ပါတယ်။ဒါပေမဲ့အလွယ်တကူနားထောင်လို့ရတဲ့ VOA ကိုပိုနားထောင်ဖြစ်ပါတယ်။မန္တလေး FM ကတော့ကျွန်တော်တို့ဘက်မှာမမိတဲ့အတွက် internet line ကောင်းတဲ့နေ့မှနားထောင်လို့ရပါတယ်။ VOA ကတော့ radio ရှိရင်အဆင်ပြေတာမို့ပြဿနာမရှိပါဘူး။စင်မကောင်းဖြစ်ရတာကတော့မန္တလေး FM လို့နာမည်ပေးထားပေမဲ့မန္တလေးတိုင်းတဲ့ကမြို့တွေအားလုံးဖမ်းယူနားဆင်လို့မရသေးတာကတော့ဝမ်းနည်းစရာပါ။မန္တလေး FM နဲ့စကားပြောဖြစ်တိုင်းထုတ်လွှင့်မှုဧရိယာတိုးချဲ့ဖို့ဒီဇိုင်းမမပြောခဲ့ပေမဲ့ကျွန်တော်ဆန္ဒကတော့ဖြစ်မလာသေးပါဘူး။အစီအစဉ်ကောင်းတွေထုတ်လွှင့်ပေးနေတဲ့မန္တလေး FM ရဲ့တင်ဆက်မှုတွေကိုမြမပြည်အနှံ့လွှင့်ပြနိုင်ပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါရစေ။ချစ်စွာသော VOA နဲ့မန္တလေး FM ထာဝရအောင်မြင်ပါစေ
။မန္တလေး FM အနေနဲ့ထုတ်လွှင့်မှုဧရိယာတိုးချဲ့စေချင်ပါတယ်ဆိုတဲ့သောရရှင်ကိုသက်ပြောလာတာပါ။VOA ကနေရုပ်မြင်သံကြားတင်ဆက်မှုနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုအချိန်တိုးမြင့်ပေးဖို့တောင်းဆိုခြင်းပါတယ်ဆိုပြီးတော့စာရေးလာကြတဲ့သောရရှင်တွေကိုပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ဒီလာမယ့်စက်တင်ဘာလ28ရက်နေ့ကစပြီးတော့ရေဒီယိုထုတ်လွှင့်မှုတွေကိုညနေ6နာရီကနေ6နာရီခွဲအထိနာယူဝက်စာတိုးပြီးတော့စုစုပေါင်းတနာရီ6နာရီကနေ9နာရီအထိအချိန်တိုးပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရေကောက်ပွဲကာလအထူးအစီအစဉ်ဖြစ်ပါတယ်ရှင်ကျမတို့ရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုလည်းစုစုပေါင်းနိုင်ဝက်စာတိုးပြီးတော့စူးစပောင်းတနေ့ကိုတနားရီနေ့စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တပတ်ကို9ရက်တနားရီစာအစီအစဉ်တွေကိုတိုးချဲ့ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။VOA ကထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြားသတင်းတွေနောက်ပြီးတော့ radio နဲ့သတင်းတင်ဆက်မှုတွေကိုနားဆင်ကြည့်ရှုအားပေးပြီးတော့သောရရှင်တွေအောက်ပိုင်းမှာဒီသတင်းတွေနဲ့ပတ်သက်ပြီးတော့ခဏအလိုက်မှတ်ချက်တွေတုံ့ပြန်ရေးသားလာကြတာတော်တော်တွေ့ရပါတယ်။အဲ့ Facebook မှတ်ချက်တွေမှာရေးလာကြတဲ့သောရရှင်တွေရဲ့ခပိုင်းမြင်တွေကိုလည်းပြောပြပေးခြင်းပါတယ်ရှင်။စက်တင်ဘာလ14ရက်နေ့မှာဒုတိယကြိမ်ထုတ်ပြန်တဲ့ ဒီရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်းကနေရာတော်တော်များများမှာအမားရွေးနေဆက်ပြီးတော့ရှိနေတာဟာရွေးကောက်ပွဲရလနဲ့တိုင်းသားပြည်သူလူထုကိုစားပြုမှုကိုထိခိုက်အောင်တမင်တကာရည်ရွယ်ချက်ရှိရှိအလုပ်နေတာဟုတ်မဟုတ်ဆိုတဲ့သတင်းတင်ဆက်မှုနဲ့ပတ်သက်ပြီးတော့သောရရှင်နေအမြင်အမျိုးမျိုးကိုရေးလာတဲ့ထဲမှာတော့ Open Sky ဆိုတဲ့သောရရှင်က
တာဝန်ရှိသူတွေဟာရည်ရွယ်ချက်ရှိရှိနဲ့မဲဆင်းအမားတွေကိုအချိန်ဆွဲပြီးလုပ်နေတာပါအမားကိုလည်းတာဝန်မီဝဲ30ရာခိုင်နှုန်းမှတာဝန်ယူမယ်လို့ပြောနေပါပြီဘလို့မှတရားမျှတရွေးကောက်ပွဲဖြစ်မလာနိုင်ပါဘူး52ရက်ပဲလိုပါတော့တယ
်ရွေးကောက်ပွဲကျင်းပဖို့အချိန်ကအရန်နီးနေပြီအခုလိုအမားရွေးနေဆက်ဖြစ်နေတဲ့အတွက်အလွန်စိတ်ပူပါတယ်ဆိုပြီးတော့ Open Sky ကရေးလာတဲ့အချိန်မှာလှိုင်းဝင်းထွန်းဆိုတဲ့သောရရှင်ကတော့
ရွေးကောက်ပွဲကော်မရှင်စတဲ့ဝန်ထမ်းတွေစူးစမ်းပြီးလှုပ်ဆောင်နေပါတယ်တာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းများစူးစမ်းမှုများများရှိအောင်ဝိုင်းဝန်းအားပေးကြရင်မကောင်းဘူးလားဗျာစနစ်တိအောင်မှာလှုပ်ဆောင်နေကြရတဲ့ဝန်ထမ်းများကိုနားလည်ပေးစေလိုပါတယ်
ဒါကတော့ရွေးကောက်ပွဲကော်မရှင်မှာအလုံးလုံးနေတဲ့ဝန်ထမ်းတူဖြစ်ပုံရတဲ့အလှိုင်းဝန်ထွန်းပြန်ပြီးတော့ရေးလာတာဖြစ်ပါတယ်ရှင်။ဖို့ထုတ်ဆိုတဲ့သောရရှင်ကလည်းသူ့ရဲ့အမြင်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ခုလိုမျိုးရေးလာပါတယ်
။နိုင်ငံသားတယောက်ရဲ့အမြင်ဆုံးအာဏာဖြစ်တဲ့မဲပေးခွင့်ဆုံးရှုံးရမယ်ဆိုရင်မဲပေးခွင့်ဆုံးရှုံးတော့မယ်ပြည်သူတွေအနေနဲ့လူ့ခွင့်ရေးကော်မရှင်ထံတင်ပြပြီးတော့ရွေးကောက်ပွဲကော်မရှင်ကိုတရားစွဲလို့မရဘူးလား။ရွေးကောက်ပွဲကော်မရှင်အနေနဲ့ကောဘာတာဝန်ယူမှုမှမရှိဘူးလား။ဒီအတိုင်းပဲဆုံးရှုံးခံလိုက်ရတော့မှာလား။ဒါဟာတမင်တက်တဲ့ရွေချက်ရှိရှိနဲ့လုတ်တဲ့နိုင်ငံတော်လုတ်ကြံမှုတမျိုးပဲမဟုတ်လား
ဒါကတော့ VOA သောရရှင်နေကျမတို့ VOA ကတင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့တို့ရဲ့ထင်မြင်ယူဆချက်တွေကိုကျမတို့ရဲ့ VOA Facebook အစာမျက်နှာမှာတုံ့ပြန်ပြီးတော့ရေးလာကြတာဖြစ်ပါတယ်ရှင်သောရရှင်နေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးမှာဖြစ်ပါတယ်အခုတော့သောရရှင်နေကိုအနောက်တိုင်းဒေးလေးတစ်ပုဒ်နဲ့ကြားဖြတ်ဖြော်ပြပေးကြပါတယ်ရှင်Billboard Hot အဖြစ်ဆုံးတင်းနံပါတ်100စီးရင်းထဲမှာထိပ်ပိုင်းရောက်နေတဲ့သချင်းလေးတွေကတပုတ်နဲ့ဖျော်ဖြေပေးမှာဖြစ်ပါတယ်။ Selena Gomez နဲ့အတူ A$AP Rocky အဖြစ်ပြောတည်ဆိုထားတဲ့ Good For You ဆိုတဲ့သချင်းကဒီတစ်ပတ် Billboard Hot 100တင်းစီးရင်းမှာနံပါတ်5ချိတ်နေတာဖြစ်ပါတယ်ရှင်။နားဆင်ခံစားကြည့်ပါဦးနော်။ I'm a 14 carats. I'm 14 carats. Door it up like my eyes.You say I got a touch, so good, so good. Make you never wanna leave, so don't, so don't. Gonna wear that dress you like, skin tight. Do my hair up real nice, and syncopate my skin to your heart beating. 'Cause I just wanna look good for ya, uh-huh. I just wanna look good.Show you how proud I am to be yours. Leave this just a mess on the floor. Still look good for ya, mm-hmm. I'm in my marquee diamonds. I'm a marquee diamond. Could even make that Tiffany jealous. You say I give it to you hard. So bad, so bad. Make you never wanna leave. I won'tGonna wear that dress you like, skin tight. Threw my hair up real nice. And sink up in my skin to how you're breathing. 'Cause I just wanna look good for you, good for you, uh-huh. I just wanna look good for you, good for you, uh-huh. Let me show you how proud I am to be yours. Leave this dress a mess on the floor.Gomez နဲ့အတူ A$AP Rocky အားဖြင့်ပြောသူဆိုထားတဲ့ Good For You ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင်။သောရရှင်နေအချင်းချင်းမြတ်တာတေးလက်ဆောင်ပေးပို့တဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖျော်ဖြေပေးဖို့ရှိပါတယ်။အခုတော့အရင်သောရရှင်နေရဲ့အရင်ဖွင့်စာတွေကိုဖော်ပြပေးကြပါရစေ။အလို့သမားတွေရာတင်ရထိုက်တဲ့အခွင့်အရေးတွေဆုံးရှုံးနေတာကအထည်ချုပ်လုပ်ငန်းတွေမကပါဘူးတဲ့။ဒီအလုသမားတွေကဆုံးရှုံးမှုတွေဖြစ်နေတာမတရားစေခိုင်းမှုတွေနဲ့ကြုံနေရတာတွေကအပြင်ကိုအတန်မထွက်လာပဲနဲ့တိုးတိုးတိတ်တိတ်ဖြစ်နေလို့ပါဆိုပြီးတော့သရရှင်မျက်ဆက်ကအခုလိုရင်ဖွင့်လာပါတယ်
။မင်္ဂလာပါ VOA သတင်းတွေကိုအင်တာနက်မှာနေ့စဉ်ဖတ်ဖြစ်ပါတယ်။အရင်ကတော့ရေဒီယိုလေးနဲ့မနေ့စောစောထပ်ပြီးတော့နားဆင်ဖြစ်ခဲ့တာပါ။တချို့သတင်းတွေကို Facebook မှာပြန်ပြီးတော့တင်တော့ အမြဲတမ်းသတင်းတွေဖတ်ဖြစ်ပါတယ်။ရန်ကုန်မှာလှုပ်လှုပ်နေရတာဆိုတော့တွေ့ရကြုံရတာတွေကတော့အများကြီးပါပဲ။တချို့လှုပ်နေရတွေမှာဆိုရင်အလို့ရှင်တွေကလူသမားတွေပေါ်မတရားတဲ့ခိုင်းစေမှုမျိုးတွေတွေ့ရပါတယ်။ဒါပေမဲ့တချို့လူသမားတွေကလူသမားဥပဒေဆိုတာကိုနားမလဲတော့ဒုက္ခရောက်ခဲ့လို့ရှိရင်ဘယ်လိုလုပ်ရမလဲဆိုတာကိုနားမလဲကြပါဘူး။အဲဒီတော့အလို့ရှင်ပြုသူများခံကြရပါတယ်။တချို့လည်းသိပေမဲ့အလို့ပြုမှကြောက်တော့ဘာမှပြန်မပြောရဲကြပါဘူး။လူသမားဥပဒေနဲ့ဆိုင်တဲ့သတင်းတွေဆိုရင်အထက်ချုပ်လိုဝန်ထမ်းများများနဲ့လိုအပ်တဲ့နေရာတွေသာကြားနေကြရတာပါ။စားသောက်ဆိုင်လိုနေရာမျိုးတွေမှာလူသမားတွေရတင်ရလိုက်တဲ့ခွင့်ရေးတွေဆုံးရှုံးနေတာဘယ်သူမှမသိကြတာကိုပြောချင်ပါတယ်။အားလုံးကြားမှာကြပါစေ
။ဒါကတော့တော်ရရှင်မျက်စကလုပ်ငန်းဝင်အသီးသီးမှာမတရားမှုတွေနဲ့ကြုံတွေ့နေရပါတယ်ဆိုပြီးရင်ဖွင့်စာရေးလာတာဖြစ်ပါတယ်။ရင်ဖွင့်စာတွေကိုဒီမှာတင်ရက်ချင်ပါတယ်။နောက်ပိုင်းမှာတေးတောင်းလာတဲ့တော်ရရှင်တွေအတွက်အလှည့်ပေးပါဦးမယ်နော်။ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတီးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။သောရရှင်ရဲ့ကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးမှာဖြစ်ပါတယ်။ပခုတ်ခုကသောရရှင်ခင်မောင်းလွင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့တေးတောင်းလာတာကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ NLD အမတ်လောင်းတွေအားလုံးအတွက်ပါဆိုပြီးတော့အစိုးရခင်မောင်းတို့ရဲ့ခွန်အားဖြင့်မိငယ်သချင်းလေးတောင်းဆိုခြင်းပါတယ်ဆိုပြီးတော့ VOA ကိုဆက်သွယ်လာပါတယ်။ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့သချင်းလေးပဲထုတ်လွှင့်ပေးခြင်းပါတယ်နော်။ခင်မောင်းတို့တည်ဆူထားတဲ့ခွန်အားဖြင့်မိငယ်ဆိုတဲ့သချင်းကိုတေးတောင်းတဲ့သောရရှင်ရောတေးချစ် view ရေသောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။ဆိုထားတဲ့ခွန်အားဖြင့်မိငယ်တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ညတို့တွေတော်ဝန်တိုင်းရွက်တဲ့အခါကဲကိုကျိုးစွနိုင်မှာ
အေးဒနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်မှဖြစ်ပါတယ်။အခုတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။သတင်းစာဆရာဦးစီသူအောင်မြေကကချင်အထူးဒေသတက်မှာမဲဆွယ်စီယုံဝင်ပိတ်ပင်တာဟာဥပဒေနဲ့ညီသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှဆွေးနွေးထားတာပါ။ VOA မှအင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ
်။ဒီရပိုင်းရွေးကောက်ပွဲနဲ့ပတ်သက်တဲ့ထူးခြားသတင်းတစ်ပုဒ်ကတော့NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကအမတ်လောင်းတွေကိုကချင်ပြည်နယ်ဝိုင်းမော်ချီဖွေနဲ့ဆော့လော်မြို့နယ်တွေမှာမဲဆွယ်စီယုံရေးတွေမလုပ်နဲ့ဆိုပြီးကချင်အထူးဒေသတစ်ခေါင်းဆောင်ဦးစခုံတင်ရင်ကတားမြစ်လိုက်တယ်ဆိုတဲ့သတင်းပါ။တိတ်မကြသေးခင်တုန်းကလည်းကချင်အထူးဒေသတစ်တာဝန်ရှိသူတွေဟာလော်ဝော်အမျိုးသားစီယုံညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုပန်ဝါမြို့မှာပါတီဆိုင်ဘုတ်မထောင်မှုမဲဆွယ်ဟော်ပြောစီယုံနာတွေမလုပ်နဲ့ဆိုပြီးတားမြစ်ပိတ်ပင်ခဲ့ပါသေးတယ်။အခုလိုတားမြစ်ပိတ်ပင်မှုတွေလုပ်နေတဲ့ဦးစခုံတင်ရင်နဲ့ကချင်အထူးဒေသတစ်ဆိုတာဘယ်လိုမျိုးလဲ။ရေကောက်ပွဲနဲ့ပတ်သက်ပြီးအရင်ကဘယ်လိုပြဿနာတွေရှိခဲ့ဘူးလဲအခုဒီလိုကိစ္စမျိုးဖြစ်ဖြစ်ပါရဲ့လားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်အထုဒေတာတက်လက်ရှိခေါင်းဆောင်ဟာဥစခုံတင်ရင်ဖြစ်ပါတယ်သူနဲ့ဥလျောက်ဇလွန်းတို့ဟာမူလက KIA ကချင်ပြည်လွတ်လပ်ရေးအဖွဲ့ကတပ်မှုငယ်တွေဖြစ်ပြီးနောက်ပိုင်းဘကပခေါ်ဗမာပြည်ကွန်မြူနတီပါတီနဲ့ပူးပေါင်းသွားခဲ့ပါတယ်1989ခုနှစ်ဗမာပြည်ကွန်မြူနတီပါတီပြိုကွဲသွားချိန်မှာကချင်ပြည်နယ်အရှေ့မြောက်ဘက်ကဘကပ101စစ်ဒေသဟာကချင်အထူးဒေသတစ်အဖြစ်ခွဲထွက်လိုက်ပြီးစစ်အစိုးရနဲ့ငြိမ်းချမ်းရေးယူလိုက်ပါတယ်။လက်နက်ကိုင်တပ်ဖွဲ့ကလည်း NDA ကချင်တပ်ဖွဲ့အဖြစ်ပြောင်းလဲဖွဲ့စည်းပြီးခေါင်းဆောင်ကတော့ဥစခုံတိန်ရင်းနဲ့ဥဇလွန်းတို့ပဲဖြစ်ပါတယ်။နောက်ပိုင်းစစ်အစိုးရကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုနေကြားဆောင်တပ်အဖြစ်ပြောင်းလဲဖို့ညွှန်ကြားတဲ့အခါ NDA ကချင်တပ်ဖွဲ့ဟာနေသားဆောင်တရင်သုံးအဖြစ်ပြောင်းလဲဖွဲ့စည်းလိုက်တာပါအဲ့ဒီနေသားဆောင်တက်စိုးမိုးထားတဲ့ဒေသတွေမှာတရုတ်ပြည်နယ်ဆက်ပန်ဝါကံပိုက်တီနဲ့ကြေးရွာတို့ပါဝင်ပါတယ်2010ရွေးကောက်ပွဲလုပ်တဲ့အခါဥစခုံတရင်ဟာအမျိုးသားလွှတ်တော်အတွက်ကချင်အမှတ်၄မဲဆန္ဒနယ်မြေကနေတတိပုဂ္ဂလအနေနဲ့ဝင်ပြိုင်ပါတယ်ပြည်ခိုင်ဖြိုးနဲ့မဟာမိတ်လှုပ်ထားတဲ့အတွက်အဲ့ဒီမဲဆန္ဒနယ်မြေမှာပြည်ခိုင်ဖြိုးဝင်မပြိုင်ပါဘူးဒီလိုနီးနဲ့အမျိုးသားလွတ်တော်အမတ်ဖြစ်လာပါတယ်။အလားတူသူ့ရဲ့သားတယောက်ဖြစ်တဲ့စခုံရင်းဆောင်ဟာလည်းပြည်နယ်လွတ်တော်အတွက်စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီစတာကကိုစားပြုပြီးချီဖွေအမတ်နှစ်မဲဆန္ဒနယ်မြေကနေဝင်ရောက်ရွေးခန့်ပါတယ်။ပြည်ခိုင်ဖြိုးနဲ့မဟာမိတ်ဖွဲ့ထားတဲ့အတွက်အဲ့ဒီနယ်မြေမှာပြည်ခိုင်ဖြိုးဝင်မပြိုင်ပါဘူး။နောက်တော့စခုံရင်းဆောင်ရွေးချယ်ခံရပြီးပြည်နယ်လွတ်တော်ရဲ့ကိုရောက်ပါတယ်။
2010ရွေးကောက်ပွဲတုန်းကကချင်ပြည်နယ်အခြေအနေကိုပြန်ကြည့်ရင်လွတ်လပ်ပြီးတရားမျှတမှုမရှိပါဘူး။အဲ့ဒီအချိန်ကကချင်ပါတီ၃ပါတီမှတ်ပုံတင်လျှောက်ထားပါတယ်။ပါတီ၃ခုလုံးကိုမှတ်ပုံတင်ခွင့်မပြုခဲ့သလိုရွေးကောက်ပွဲမှာဝင်ပြန်ခွင့်လည်းမပေးပါဘူး။ဒါကြောင့်ကချင်ပြည်နယ်မှာပြီးခိုင်ဖြိုးနဲ့မဟာမိတ်ဖွဲ့ထားတဲ့စာတကပါတီနဲ့တိုင်းသာစီလုံးညွေတဆညာပါတီ၃ခုပဲရှိတာပါ။အဲ့ဒီအချိန်တုန်းကဥစခုံတင်ရင်ပြီးခိုင်ဖြိုးနဲ့စာတကအမတ်လောင်းတွေရဲ့ပြန်ပက်တွေကတော့ NDA ကချင်တပ်ဖွဲ့တွေကနေဦးစခုံတင်ရင်နဲ့နိုင်ငံရေးအယူဆမတူလို့နှုတ်ထွက်သွားခဲ့ကြတဲ့ခေါင်းဆောင်တို့ဖြစ်ပြီးသူတို့ဟာပါတီထောင်ခွင့်လည်းမရတတိပုဂ္ဂလအနေနဲ့ဝင်ပြိုင်လို့လည်းမရတော့တဆညာကနေရွေးကောက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်မဲလိမ်မဲခိုးမှုမဲမသမာမှုတွေကြောင့်အဲ့ဒီလူတွေအားလုံးရွေးကောက်ပွဲမှာရှုံးနေခဲ့ကြပါတယ
်အခု2015မှာတော့ပြောင်းလဲသွားပါပြီကချင်ပြည်နယ်မှာကချင်ပါတီတွေအများအပြားပေါ်လာပြီးNLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းကချင်ပြည်နယ်နေရအနှံ့အပြားမှာဝင်ရောက်ရှင်ပြိုင်မှာပါ2010တုန်းကလိုပဲဥစခုံတိန်ရင်းဟာလည်းအမျိုးသားလွတ်တော်အတွက်ကချင်အမှတ်9နယ်မြေမှာ NLD အပါအဝင်အခြားပြိုင်ဘက်9ရောက်နဲ့ဝင်ပြိုင်ပါတော့မယ်ပြည်ခိုင်ဖြိုးရဲ့မဟာမိတ်မှုပြည်ခိုင်ဖြိုးကအဲ့ဒီနေရာဝင်မပြိုင်ပါဘူးအလားတူသူ့သားစခုံရင်းဆောင်ဟာလည်းဒီနယ်လွတ်တော်အတွက်စာတကပါတီကိုစားပြုပြီးချီဖွေအမှတ်နှစ်မဲဆန္ဒနယ်မြေကနေအခြားပြိုင်ဘက်အမှတ်လောင်း9ရောက်နဲ့ပြိုင်ပါမယ်။စာတကဟာလည်းပြည်ခိုင်ဖြိုးမဟာမိတ်မှုအဲ့ဒီနယ်မြေမှာပြည်ခိုင်ဖြိုးပါတီကဝင်ရောက်ရှင်ပြိုင်ခြင်းမပြုပါဘူး။လက်ရှိနယ်သားဆောင်တက်ကထိန်းချုပ်ထားတဲ့ကချင်အထူးဒေသတစ်နယ်မြေကံပိုက်တီပန်ဝါအပါဝင်ကြေးရွာတွေဟာမဲယုံတွေဖွင့်လှစ်ပြီးရွေးကောက်ပွဲကျင်းပပြုလုပ်မယ့်နေရာတွေဖြစ်ပါတယ်။နေသားဆောင်တက်ဆိုတာဟာလေတက်မတော်ရဲ့လက်အောက်ခံဖြစ်တာမို့အဲ့ဒီနေမြေတွေမှာမဲယုံဖွင့်ရွေးကောက်ပွဲလုပ်မယ်ဆိုရင်ဝင်ရောက်ရှင်ပြိုင်မဲ့ပါတီနဲ့အမတ်လောင်းတွေကိုလွတ်လွတ်လပ်လပ်မဲဆွယ်စီယုံခွင့်ပေးဖို့လိုပါတယ်။လက်ရှိအဲ့ဒီနေမြေတွေမှာပြ တိခိုင်ဖြို NLD စတက်ကလောဝအမျိုးသားစည်းလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကချင်ပြည်နယ်ဒီမိုကရေစီပါတီကချင်ဒီမိုကရက်တစ်ပါတီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီလီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကချင်အမျိုးသားဒီမိုကရေစီကွန်ဂရက်ပါတီရှမ်းတိုင်းသားများဒီမိုကရက်တစ်ဂျာဖြူပါတီရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဂျာကောင်းပါတီတိုင်းလိုက်ရှမ်းနီအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီစသဖြင့်ပါတီပေါင်းများစွာကအမတ်လောင်းများစွာဝင်ရောက်ရှင်ပြိုင်ကြပါတော့မယ်တီတူလွတ်တော်အတွက်ဝိုင်းမော်မျိုးမှာဝင်တိုင်မဲ့အမတ်လောင်း၁၁ယောက်ပြည်နယ်လွတ်တော်အတွက်ဝိုင်းမော်မဲဆန္ဒနယ်၁မှာ၁၂ယောက်ဝိုင်းမော်မဲဆန္ဒနယ်၂မှာ၁၃ယောက်အထိဝင်ပြိုင်ကြမှာပါ
ဒီအတွက်အဲ့ဒီမဲဆန္ဒနယ်မြေထဲမှာပါဝင်တဲ့ကချင်ထူးဒေသတစ်ကံပိုင်ဒီပန်ဝါနဲ့အခြားကျေးရွာတွေကိုရွေးကောက်ပွဲဝင်မဲ့ပါတီနဲ့အမတ်လောင်းတွေမဲဆွယ်စည်းရုံးခွင့်ရကိုရရပါမယ်အခုလိုဒေသတဲ့နိုင်ငံရေးပါတီတွေကိုမဲဆွယ်စည်းရုံးခွင့်မပေးဘူးဆိုတဲ့ကိစ္စဥပဒေနဲ့မညီပါဘူးဒီကိစ္စဥစခုံတင်ရင်ကိုသက်ဆိုင်ရာပြည်နယ်ရွေးကောက်ပွဲကော်မရှင်ကခေါ်ယူအသိပေးတာကိုလက်မခံဘူးဆိုရင်နေကြားသောတပ်ထိန်းချုပ်နယ်မြေဖြစ်တာကြောင့်တပ်မတော်ဘက်ကနေညွှန်ကြားပေးရပါလိမ့်မယ်ဒီလိုမှမဟုတ်ရင်တော့အဲ့ဒီနယ်မြေတွေမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပေါ်လာမှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်အပြီးမှာတော့ဒီမနေ့အတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့ကဘာတလွားထူးခြားဆန်းပြသတင်းအစီအစဉ်အလှည့်ရောက်လာပါပြီကိုငိမ့်ညံ့တဲ့သူမဲ့အင်ဂျင်နိုင်ကပြောပြကြမှာပါ
ဩစတြေးလျနိုင်ငံကတနာကြောက်တန်းကြီးကိုဖျက်ဆီးနေတဲ့ဂျေငါစတာဖစ်တွေရံကကာကွယ်ဖို့အတွက်ရေငုပ်ဆက်ရုပ်တစ်ခုကိုတီထွင်လိုက်ပါတယ်။ God Spot ဆက်ရုပ်ဟာဂျေငါစတာဖစ်တွေရဲ့ထိတ်ကိုအစိတ်ထိုးထည့်ပေးမဲ့ဆက်ရုပ်ပါ။ဒီအဝါရောင်ရေငုပ်သင်္ဘောလေးနဲ့တူတဲ့ဆက်ရုပ်ဟာအတော်လေးကိုလက်ရမြောက်တဲ့အရုပ်တစ်ခုလိုပါပဲ။ဒီဟာကိုတီထွင်ဖို့၁၀နှစ်လောက်အချိန်ယူခဲ့ရပြီးတော့သူသာကောင်းကောင်းအလုပ်လုပ်မယ်ဆိုရင်တန်တာကြောက်တန်းတွေကိုဖျက်ဆီးနေတဲ့ကြယ်ငါးတွေကိုထိထိရောက်ရောက်နှိမ်နှင်းနိုင်မှာပါဒီကြယ်ငါးတွေဟာတန်တာကြောက်တန်းတွေပေါ်မှာနေထိုင်စားတောက်တာဖြစ်ပြီးအခြေအနေပင်းရင်ကက်ယောဂအဆင်ပွားများတဲ့အထိဖြစ်နိုင်ပြီးတော့တန်တာကြောက်တန်း40ရာခိုင်နှုန်းပျက်စီးမှုအတွက်တာဝန်ရှိတာပါအရင်နှုန်းကဒီကြယ်ငါးတွေကိုနှိမ်နှင်းဖို့အတွက်ရေငုပ်သမားတွေကိုသုံးပြီးအစိတ်ထိုးပေးရတာပါGPS တက်ဆင်ထားတဲ့ဆက်ရုပ်ကိုသုံးနိုင်မယ်ဆိုရင်ရေငုပ်သမားအများကြီးသုံးစရာမလိုပဲကြယ်ငါးတွေကိုဖျက်ဆီးနိုင်မှာပါကြယ်ငါးနဲ့ကြောက်တန်းတွေအကြားခွဲခြားနိုင်စွမ်းလည်းရှိပါတယ်ပင်လယ်ထဲကရေစီးကြမ်းထဲမှာစမ်းမယ်ဆိုရင်တော့ဘယ်လိုနေမလဲမသိရသေးပေမဲ့အောင်မြင်ရင်တော့နောက်နှစ်လောက်ကစပြီးအသုံးပြုနိုင်တော့မှာဖြစ်ပါတယ
်ไต้หวันมาไซเคิลအသေးလေး10တန်းကျော်လောက်ရှိပြီးတော့နှင်းစင်လမ်းပေါ်ကိုတတန်းလောက်ရောက်ရှိမောင်းနေနေတာပါဒီအထက်ကပတ်ဝန်းကျင်ညဉ့်ညမ်းမှုကိုတတ်တာစီပြီးတော့လက်ခံစမတ်ဖုန်းနဲ့ဆက်သွယ်ပေးမဲ့ไซเคิลတစ်မျိုးကိုဒီထွင်ဖန်နီးလိုက်ကြပါတယ် Google Road ไซเคิลဟာတခြားလျှက်စစ်ไซเคิลလိုပလက်ပေါက်နဲ့အားပြန်ဖြည့်ရမယ့်ပုံစံမဟုတ်ပဲအထက်ကပါတဲ့ဘက်ထရီကိုထုတ်လဲနိုင်ပါတယ်ဒါကြောင့်မောင်းနှင်သုံးဆွဲသူတွေအနေနဲ့အားပြန်ပြည့်ဖို့ကိုထိုင်ဆောင်နေစရာမလိုပါဘူးဒေါ်လာ4000လောက်တန်တဲ့ဒီไซเคิลမှာဘက်ထရီနှလုံးပါဝင်ပြီးတော့62မိုင်လောက်အထိသွားနိုင်ပါတယ်ဘက်ထရီကုန်သွားရင်ထိုင်ဝမ်ကျွန်းအနှံ့က Go Station လို့ခေါ်တဲ့ဘက်ထရီလဲတဲ့ဆိုင်တွေကိုဝင်ပြီးလဲလိုက်လို့ရပါတယ်အဲ့ဒီဆိုင်တွေမှာအသင်းဝင်ထားရပြီးတော့တစ်လကို10ဒေါ်လာကနေဒေါ်လာ30အထိကျတင်နိုင်ပါတယ်နောက်ပြီးဘယ်အချိန်နဲ့ဘယ်နားမှာဘက်ထရီလဲရမယ်ဆိုတာကိုလည်းဖုန်းကနေတဆင့်အချက်ပြရှာပေးပါတယ်အခုအချိန်မှာတော့ Cycle 400ကျော်ရောင်းထားပြီးတော့ကျွန်းနှံ့မှာဘက်ထရီလဲနိုင်တဲ့ဆိုင်ပေါင်း86ဆိုင်ရှိနေပါပြီ။ဒီနှစ်အကုန်မှာတော့150အထိတိုးသွားမယ်လို့မျှော်မှန်းထားပါတယ်ခင်ဗျာ
။ဂျပန်နိုင်ငံကအဖိုးတူဟာမီတာ100အပြေးပြိုင်ပွဲမှာ 42.22 စက္ကန့်နဲ့ပန်းဝင်ခဲ့တဲ့အတွက်အသက်105နှစ်တက်မှာကမ္ဘာအမြန်ဆုံးလူသားအဖြစ် Guinness စာကျင်းတင်မှတ်တမ်းဝင်သွားပါတယ်။Heidi Kichi Miyazaki ကိုရွှေမိုးကြိုးလို့နာမည်ပေးလိုက်ပြီးသူပြိုင်ခဲ့တဲ့တက်တန်းအတွက်ပြိုင်ပွဲမျိုးအရင်တုန်းကမရှိပါဘူး။သူဟာကမ္ဘာအမြန်ဆုံးဂျမေကာအပြေးချန်ပီယံ ဥစိန်ဘော့တ်ကိုသဘောကျပြီးကျမကြီးအရာလဲတန်တန်မမရှိတုံးပဲလို့ဆိုပါတယ်။ပြိုင်ပွဲအပြီးမှာသူ့အနေနဲ့ဒီထက်မြန်မြန်မပြေးနိုင်တဲ့အတွက်အားမရဘူးလို့ AFP သတင်းဌာနကပြောပါတယ်။သူ့အနေနဲ့အနီရောင်အင်ဂျင်နဲ့ဘောင်းမီအတိုးလေးဝတ်ပြီးတာဆအထွက်မှာဖြည်းဖြည်းလေးပြေးနိုင်ခဲ့ပြီးသူ့မြေးမြစ်တွေရဲ့အားပေးမှုအောက်မှာပန်းဝင်ခဲ့တာပါ။ Guinness ကမ္ဘာစံချိန်မှတ်တမ်းရဲ့အတိမတ်ပြုလက်မှတ်ကိုလက်ခံရယူပြီးချိန်မှာတော့ဂျမေကာအပြေးသမားရဲ့ပုံစံမျိုးလက်ကိုစံတမ်းပြီးအောင်ပွဲခံပြခဲ့ပါတယ်ရှင
်ကမ္ဘာဒေါ်လာထူးခြားစံပြသတင်းတွေကိုနားဆင်ကြရတာပါမနှက်ဖြန်အင်္ဂါည VOA ကဘာတွေဆွေးနွေးကြမှာပါလဲ
ရှင်များရှင်မကြခင်ကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးသာသနာဝင်တဲ့ယဟန်တန်ဃာတော်တွေပါဝင်လှုပ်ဆောင်နေကြတာကိုအရင်ကျင်းပဘူးတဲ့ဘယ်ရွေးကောက်ပွဲတွေနဲ့မှမတူအောင်တွေ့နေကြရပါလေလောကီလူသားတွေနဲ့သာတက်ဆိုင်တယ်လို့သတ်မှတ်ထားတဲ့ရွေးကောက်ပွဲလို့အရေးကိစ္စတစ်ခုမှာဖျားသားတော်တွေဖြစ်ကြတဲ့ယဟန်တန်ဃာတော်တွေကိုယ်တိုင်ပါဝင်လှုပ်ဆောင်လာကြတဲ့အပေါ်ကျမတို့ VOA သောတာရှင်တွေဘလို့များအမြင်ရှိကြပါသလဲအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာကိုယ်တိုင်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါတယ်။ကိုယ်တိုင်မပါဝင်နိုင်ရင်လည်းစာသားနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေပေးပို့ပြီးတော့ဝင်ရောက်ဆွေးနွေးနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bummies@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အင်္ဂါညဗီဒီယိုဒိုင်းရိုက်လေးလိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။တနင်္လာဒီကနေ့ညနေ6နာရီခွဲကနေ9နာရီအထိဗီဒီယိုအစီအစဉ်တွေထုတ်လွှင့်တဲ့အခါလိုင်းနူမီတာ16 19 25တို့ကနေစောင့်မျှော်ဖမ်းယူနိုင်ပါတယ်။ခုတော့သတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြီးညာပါမယ်ခင်ဗျာ
။ For you Hamini Francis at သူ့ရဲ့အမေရိကန်နိုင်ငံခီးစဉ်ရဲ့နောက်ဆုံးနေ့ဖြစ်တဲ့တနင်္ဂနွေနေ့မှာ Philadelphia မြို့မှာမြောက်များစွာသောလူလူကြီးရှေ့မှာဝတ်ပြုဆူတောင်းပွဲကျင်းပခဲ့ပါတယ်။ငါးရက်ကြာမနာတမ်းတွားရောက်ခဲ့တဲ့သူ့ရဲ့အမေရိကန်ခီးစဉ်ကအမေရိကန်နိုင်ငံသားတွေရဲ့အာရုံစူးစိုက်မှုခံခဲ့ရတယ်လို့သူ့ပေါ်ကိုယ်ကိုယ်ယုံကြည်သူတွေကလည်းစိတ်ဓာတ်ခွန်အားတက်ကြွစေခဲ့ပါတယ်။ပေါ်ယမီယာအခုမကြခင်အချိန်ကပဲအမေရိကန်ပြည်တော်စုခီးစဉ်ကိုအဆုံးသတ်ပြီးတော့အီတလီနိုင်ငံရောမမြို့ကိုပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်။စီးရီးယားနိုင်ငံအတွင်းမှာတရင်နှစ်ပတ်ကြာစုံစမ်းထောက်လှမ်းပြီးအတည်ပြုနိုင်တဲ့ Islamic အစိုးရစစ်သွေးကြ ISD ရဲ့ပြစ်မှတ်တွေကိုပထမဦးဆုံးကျင်လေကြောင်းကနေတက်ခတ်မှုတွေစတင်လိုက်ပြီလို့ပြင်သစ်နိုင်ငံကပြောဆိုလိုက်ပါတယ်။စီးရီးယားအရှေ့ပိုင်းကဒါယာအီဇော်မြို့နားမှာရှိတဲ့ISIS တွေ့ကြော်ရဲ့လက်ချင်ရေးစခန်းတစ်ခုကိုတိုက်လေရင်6စီးနဲ့ပြစ်ခတ်ခဲ့တာလို့ကုလသမဂ္ဂမှာသတင်းတောက်တွေကိုပြင်သစ်သမ္မတဖန်ဆွာဟော်လန်ကပြောဆိုခဲ့ပါတယ်။ပြင်သစ်ဝန်ကြီးချုပ်ကတော့ပြင်သစ်နိုင်ငံဟာကိုယ့်ကိုယ်ကိုခုခံကာကွယ်တဲ့အနေနဲ့တိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်။စီးရီးယားနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့ပြည်ပကအရေးဟာတနင်္လာနေ့ဒီကနေ့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တနင်္လာနေ့ကာလအတွင်းပထမအဆုံးချိန်မျက်နှာချင်းဆိုင်တွေ့ဆုံတဲ့အခါမှာထိတ်တန့်ဦးစားပေးဆွေးနွေးမဲ့အကြောင်းအရာဖြစ်တယ်လို့မျှော်လင့်ရပါတယ်။ကောင်းဆောင်တို့ကနယူးယောက်မြို့ကကုလသမဂ္ဂအထွေထွေညီလာခံရဲ့အပြင်ဘက်မှာအလို့သဘောတွေ့ဆုံကြမှာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါခင်ဗျာဒီမနေ့အတွက်သတင်းအချင်းချုပ်ကိုဦးစံမိုးဝေပြောပြသွားတာပါဒီကနေ့အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Aiden Wood ကဖြစ်ပါတယ်ဒီမနေ့အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီအထိလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.